Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဧပြီလ30ရက်ကျလာပိုင်းဒီအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စုမှာ COVID-19 ကပ်ရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့လူစုလူဝေးမလုပ်ဘဲခက်ခွာခွာနေကြရမယ်အစိုးရညွှန်ကြားချက်ဒီကနေ့သက်တမ်းကုန်မှာဖြစ်ပေမဲ့အစိုးရကသက်တမ်းတိုးဖို့အစီအစဉ်မရှိပါဘူး။မလလဲတွေကစပြီးပြည်ထောင်စုအစိုးရထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေတဖြည်းဖြည်းလျော့သွားလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပုတ်ထူးနေတုန်းကပြောကြားခဲ့ပါတယ်။သူအစိုးရအနေနဲ့နိုင်ငံကိုပြန်လည်ဖွင့်လှစ်ပြီးလုပ်ငန်းတွေလည်ပတ်နိုင်ဖို့ပြည်내အုပ်ချုပ်ရေးမှုတွေနဲ့အစီအစဉ်တွေကိုတိုင်ပင်ညှိနှိုင်းသွားမယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုမှာကန့်သက်တားမြစ်ချက်တွေကိုလျှော့ပြီးမရှိမဖြစ်လိုတာမဟုတ်တဲ့စီးပွားရေးလုပ်ငန်းတွေကအစပြန်လည်ဖွင့်မဖွင့်ကိုတက်ဆိုင်ရာပြည်내အုပ်ချုပ်ရေးမှုတွေကဆုံးဖြတ်တာဖြစ်ပါတယ်။လုပ်ငန်းတွေပုံမှန်အတိုင်းပြန်လည်လည်ပတ်အောင်သမ္မတကလုပ်ဖို့ဆန္ဒရှိနေပေမဲ့မြန်မြန်ဆန်ဆန်ပြန်ဖွင့်လိုက်ရင်ရောဂါကူးစက်မှုနောက်တစ်ကြော့ဖြစ်နိုင်တယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးနေကြပါတယ်။ပြည်내တချို့မှာတော့လူတွေတယောက်နဲ့တယောက်ခက်ခွာခွာနေကြဖို့ညွှန်ကြားချက်တွေနဲ့စီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ခွင့်ပြုနေပါတယ်။အမေရိကန်မှာယောဂကူးစက်သူတသန်းကျော်ရှိနေပြီးသေဆုံးသူကလည်း6000ကျော်သွားပါပြီ။ယောဂကူးစက်မှုတွေနှဲသွားတဲ့ဥရောပနိုင်ငံတွေမှာတော့ကန့်သတ်ချက်တွေကိုတဖြည်းဖြည်းစီဖြေလျှော့ပေးနေပါတယ်။ဖင်လန်နိုင်ငံမှာဆိုရင်မေလ14ရက်နေ့မှာကျောင်းတွေပြန်ဖွင့်မယ်လို့ကြေညာပါတယ်။စာသင်ခန်းတွေမှာကျောင်းသားအရေအတွက်အရင်ထက်လျှော့ထားရမှာဖြစ်ပြီးလူစုလူဝေးလို့တာလည်းရှောင်ကြရမှာပါ။တစ်ချိန်တည်းမှာပဲစစ်ပွဲတွေဖြစ်နေတဲ့ဆီးရီးယားနဲ့ယေမန်နိုင်ငံတို့မှာကူးစက်မှုတွေစတင်ဖြစ်နေတာကြောင့်မထိန်းနိုင်တဲ့အခြေအနေဖြစ်မှာကိုစိုးရိမ်နေကြပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအထွတ်အထိပ်ရောက်ခဲ့တဲ့ဖေဖော်ဝါရီလ29ရက်နေ့တည်းကဆိုရင်နိုင်ငံထဲမှာကူးစက်သူတယောက်မှဒီကနေ့မရှိဘူးလို့တောင်ကိုရီးယားရောဂါထိန်းချုပ်ကာကွယ်ရေးဌာန KCDC ကပြောပါတယ်။
오늘 발생한 4명의 환자는 모두 검역 단계에서 확진되었고
ဒီကနေ့ 요가 부 구습နေတယ်လို့ အတည်ပြုသူ 4 ယောက်ဟာ 레이색 ကနေ 띠자 ခွဲ 쌍치 ခံ ရသူ တွေ ကဖြစ်ပါတယ်။ ပြည်တွင်းထဲမှာ 요가 부 구습သူ တယောက်မှ မရှိပါဘူးလို့ KCDC ဌာန တာဝန်ရှိသူ 윤태호 ကဒီကနေ့ သတင်းစာရှင်းလင်းပွဲ မှာ ပြောကြားသွားတာပါ။ဒီလာရဲကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲတွေအတွင်းယောဂပိုးကူးစက်ခဲ့ပုံမရဘူးလို့လည်းသူကပြောပါရယ်။ဧပြီလ15ရက်နေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာ29သန်းလောက်မဲပေးခဲ့ကြတာဖြစ်ပါရယ်။တစ်ချိန်တည်းမှာပဲဒီကနေ့စတင်တဲ့ Golden Week ရက်ရှိရုံးပိတ်ရက်အတွက်ကိုရီးယားကအထူးကလေးစိတ်တွေမှာခီးသွွားသူတွေနဲ့စီကားနေပါရယ်။ COVID-19 ကပ်ရောဂါကြောင့်အသွားအလာကန့်သတ်ချက်တွေရှိခဲ့ပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်လူအများအပြားခီးသွွားလာနေကြတာဖြစ်ပါရယ်။မြန်မာနိုင်ငံမှာတက်ခွဲစစ်ဆေးမှုတွေအရဧပြီလ29ရက်မနေ့9နာရီကနေဒီကနေ့30ရက်မနေ့9နာရီအထိယောဂပိုးကူးသူမရှိဘူးလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကပြောပါရယ် COVID-19 ယောဂရှိမရှိတက်ခွဲနမူနာတွေကိုအမျိုးသားကျန်းမာရေးတက်ခွဲဌာန NHL နဲ့ဆေးသုတေသနဦးစီးဌာန DMR တို့မှလောလောဆယ်စစ်ဆေးနေတာပါ29ရက်နေ့အတွက်တက်ခွဲနမူနာစုစုပေါင်း294ခုကိုဒီဌာနနှစ်ခုခွဲပြီးစစ်ဆေးခဲ့တာမှာကူးစက်သူတယောက်မှမရှိခဲ့ဘူးလို့မနေ့9နာရီသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီကနေ့မနေ့9နာရီအထိမြန်မာနိုင်ငံမှာယောဂကူးစက်သူ150နဲ့သေဆုံးသူ6ယောက်ရှိပါတယ်ပြန်လည်သက်သာလာသူကတော့28ယောက်ရှိတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာန website မှာဖော်ပြထားပါတယ် COVID-19 ကပ်ရောဂါကြောင့်ဒီကမ္ဘာလုံးစီးပွားရေးအလုံးနီးပါးရပ်ဆိုင်းနေတဲ့အတွက်တရုတ်နိုင်ငံရဲ့ကုန်ထုတ်လုပ်ရေးဧပြီလမှာကျဆင်းခဲ့တယ်လို့တရုတ်နိုင်ငံကပြောကြားပါတယ်ဝယ်လိုအားအညွန့်ကိန်းဟာမလမှာ52ရှိခဲ့ရာကဧပြီလမှာ 50.8 ကိုကျသွားတယ်လို့အမျိုးသားစည်းရင်းဌာနကဒီကနေ့ထုတ်ပြန်ပါတယ်အညွန့်ကိန်း50အောက်ဆိုရင်တော့ထုတ်လုပ်မှုကျုံသွားတယ်လို့သတ်မှတ်မှာဖြစ်ပါတယ်ကုန်ထုတ်လုပ်မှုလုပ်ငန်းမဟုတ်တဲ့လုပ်ငန်းတွေမှာတော့မလကထက်အညွန့်ကိန်းတမှတ်တက်ပြီးတော့ဧပြီလမှာ 53.2 ဖြစ်ခဲ့တယ်လို့စည်းရင်းဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဒိုင်းဒိုမီတာ19 kHz 1953ညဒိုင်းဒိုမီတာ25 kHz 1783ညဒိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာဆိုင်းလန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေဂျာတော်ရင်းနဲ့ညပိုင်းသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ရှင်းပြပေးမှာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကနိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားတာကိုနောက်ထပ်တစ်လထပ်တိုးသွားမယ်ပုံရှိနေပါတယ်။တိုကျိုနဲ့နောက်ထပ်ခရိုင်6ခုမှာဧပြီလ9ရက်နေ့ကဝန်ကြီးချုပ်ရှင်ဇိုအာဘေထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေဟာရှင်သတင်းမှာမှကုံဆုံးမှာဖြစ်ပါတယ်။ဂျပန်နိုင်ငံမှာအခုချိန်ထိ COVID-19 ရောဂါကူးစက်ခံရသူ14,000နဲ့သေဆုံးသူ415ဦးထပ်မံရှိပြီးဒီအခြေအနေကြောင့်တိုင်းပြည်ရဲ့စီးပွားရေးကိုထိခိုက်စေသလို2020တိုကျိုအိုလံပစ်ပြိုင်ပွဲကိုလည်းရွှေ့ဆိုင်းခဲ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့သက်တမ်းထပ်တိုးမတိုးဆိုတာကိုဆုံးဖြတ်ခဲ့မှာကူးစက်ရောဂါဆိုင်ရာကြံ့ကျင်သူတွေနဲ့တိုင်ပင်ဆွေးနွေးသွားမှာဖြစ်ပြီးတော့နောက်ဆုံးအချိန်မရောက်ခင်ကြိုပြီးကြေညာမယ်လို့လည်းဝန်ကြီးချုပ်ကဒေါက်တာမတ်တီကိုပြောပါတယ်။ဝန်ကြီးချုပ်ကကူးစက်ရောဂါဆိုင်ရာကြံ့ကျင်သူတွေနဲ့တောက်ချာနေမှာတွေ့မယ်လို့ဆိုရရဲ့သတင်းရင်းမြစ်တွေကဆိုပါတယ်။လက်ရှိရေးပေါ်အခြေအနေကြီးညာကြရရဒေသခံအာဏာပိုင်တွေအနေနဲ့ပြည်သူတွေကိုအိမ်မာနေပြီးကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဖို့ပြောနိုင်တဲ့တရားဝင်လုံပိုင်ခွင့်အာဏာပေးထားပေမဲ့တနိုင်ငံလုံးကိုအပြင်မထွက်ဖို့ဥပဒေအရအမိန့်ထုတ်ပြန်ထားတာတော့မဟုတ်ပါဘူး။ဒီကရောဂါနဲ့ပတ်သက်ပြီးဂျပန်ဆိုရရဲ့တုံ့ပြန်ဆောင်ရွက်မှုတွေဟာနှေးကွေးတာနဲ့ရောဂါရှိမရှိစမ်းသပ်မှုတွေကိုအင်တိုင်းအားတိုင်းလုပ်ဖို့ပြက်ကွက်တာတွေကြောင့်ဂျပန်ဆိုရဟာဝေဖန်ခံနေရပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံရဲ့မြို့တော်ဒေသမှာကိုရိုနာဗိုင်းရပ်စ်ရောက်ထပ်ကူးစက်သူမရှိတော့ဘူးလို့ဩစတြေးလျကျန်းမာရေးတာဝန်ရှိသူတွေကကြေညာပါတယ်။ဒါကြောင့်ဩစတြေးလျပြည်နယ်နဲ့ပြည်မဒေသ၈ခုမှာမြို့တော်ဒေသဟာကိုရိုနာဗိုင်းရပ်စ်ပိုကင်းရှင်းတဲ့ပထမဆုံးဒေသဖြစ်သွားပါပြီ။ကင်မရာမြို့တော်ဒေသမှာလူဦးရေ4,200ရှိပြီးရောဂါကူးစက်ခံသူ106ဦးနဲ့တိဆုံးသူ3ဦးရှိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအေးမီတာနဲ့တုတ်ကွေးရောဂါလက္ခဏာရှိတဲ့သူတွေအကုန်လုံးကို COVID-19 ရောဂါပိုးရှိမရှိအခမဲ့စစ်ဆေးခွင့်ပြုခဲ့ပြီးတော့ဒီစစ်ဆေးမှုတွေကိုနောက်ထပ်တစ်ပတ်တိုးသွားမယ်လို့လည်းဩစတြေးလျဆိုရကပြောပါတယ်။ဗိုင်းရပ်စ်ကူးစက်မှုဒုတိယအကျော့ဖြစ်လာနိုင်တဲ့အနေနဲ့ပတ်သက်ပြီးတော့နောက်ထပ်အိမ်ထဲကနေအပြင်မထွက်ဖို့မိန့်တွေကိုမနှက်ဖြန်မှထုတ်ပြန်သွားမယ်လို့ကျန်းမာရေးဝန်ကြီးကပြောပါတယ်။ဩစတြေးလျပါလီမန်အမတ်တွေနဲ့ဝန်ထမ်းတွေဟာလာမယ့်မေလ12ရက်နေ့မှာတော့ပါလီမန်ကိုပထမဆုံးအကြိမ်ဖြစ်နေပြန်တက်ကြမှာပါ။ဩစတြေးလျနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း6,900ကျော်နဲ့သေဆုံးသူ90ရှိပါတယ်။ဂျီရီလင်္ကာနိုင်ငံမှာတော့ရေဒါသင်္ဘောသား158ယောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့အာဏာပိုင်တွေကပြောလိုက်ပါတယ်။နောက်ထပ်ရောဂါကူးစက်ခံရသူ30ထဲက22ယောက်ကရေဒါကဖြစ်ပြီးတော့9ယောက်ကတော့သူတို့နဲ့အနီးကပ်ဆက်ဆံတဲ့သူတွေဖြစ်တယ်လို့လည်းပြောပါတယ်။ဂျီရီလင်္ကာနိုင်ငံမှာရောဂါကူးစက်သူ650လောက်ရှိတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်အောင်လုံခဲ့တဲ့၅ဘက်ကအပြင်မထွက်ရမိန့်ထုတ်ထားတာဟာအောင်မြင်မှုရခဲ့တယ်လို့ပြောလိုက်ပါတယ်။လူတွေကိုအပြင်မထွက်ဖို့အမိန့်ကိုလာမဲ့တနင်္ဂနွေနေ့မှာပြန်သုံးသပ်သွားပြီးတော့တချို့နေရာတွေမှာကန့်သတ်ချက်တွေကိုဖြေလျှော့သွားဖို့အတွက်စဉ်းစားသွားမှာဖြစ်တယ်လို့လည်းအိန္ဒိယ BIA ဝန်ကြီးကပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုကကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကိုရမောင်ငွေတွေအများအားဖြတ်လိုက်မယ်ဆိုရင်လူသားပေါင်းများစွာဟာမတန်ဆွမ်းမှုနဲ့အသက်အန္တရာယ်ကိုချိန်ချောင်းနိုင်တဲ့ယောဂကူးစက်နိုင်တဲ့အနေအထားနဲ့ပို့ပြီးတော့ရင်ဆိုင်လာဖို့ရှိတယ်လို့ကြေညာသူတွေက VOA ကိုပြောပါတယ် WHO ကကိုရိုနာဗိုင်းရပ်စ်ရဲ့စိုးရိမ်စရာအနေအထားကိုကမ္ဘာကိုအလင်းမြန်သတိပေးဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတော့အမေရိကန်က WHO ကိုရမုံငွေတွေရဆိုင်းလိုက်တယ်လို့ဒေါနယ်ထရမ့်ကအခုလထဲမှာပြောကြားခဲ့ပါတယ်အမေရိကန်ဘက်ကအခုလိုရဆိုင်းလိုက်တာဟာယာယီရဆိုင်းတာဟုတ်ချင်မှဟုတ်မယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကဧပြီလ23ရက်နေ့က Fox သတင်းဌာနကိုပြောပါတယ်WHO ကအဖွဲ့ဝင်နိုင်ငံတွေနဲ့အတူဆယ်စုနှစ်ပေါင်းများစွာလက်တွဲပြီးတော့လူတွေကိုသေစေနိုင်တဲ့ဒါမှမဟုတ်ပိုလီယိုလိုမျိုးတစ်သက်လုံးချိနေပြီးတော့အကျောသေစေတဲ့ဗိုင်းရပ်စ်ကြီးကိုတိုက်ဖျက်ဖို့အတွက်ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုလှုပ်ဆောင်လာခဲ့တာဖြစ်ပါတယ်။ကမ္ဘာ့တော်မှာပိုလီယိုရောဂါဖြစ်ပွားမှုဟာ1988ခုနှစ်နောက်ပိုင်းမှာ99ရာခိုင်နှုန်းလောက်ကျဆင်းသွားကြောင်းဒါပေမဲ့အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံတွေမှာကျူးတင်ကာကွယ်မှုတွေမရှိဘူးဆိုရင်တစ်နှစ်ကိုလူ3000လောက်ပိုလီယိုအကျောသေကူးစက်ရောဂါကူးနိုင်တယ်လို့လည်း WHO ရဲ့အစီရင်ခံစာကဆိုပါတယ်ခင်ဗျာ။မက္ကဆီကိုနိုင်ငံဂျယ်လစ်ကိုဖီနယ်မှာမကြသေးခင်ကကြံကနေထုတ်တဲ့အရက်တောက်ပြီးတော့အစိတ်တင်းတဲ့သူ32ယောက်ရှိပြီးအိတ်တွေကတဝက်လောက်ကတည်ဆုံသွားတယ်လို့ကျန်းမာရေးဝန်ကြီးဌာနကအတည်ပြုကြောင်းမက္ကဆီကိုသတင်းတွေကဖော်ပြနေကြပါတယ်။အခုလိုဖြစ်ရတာဟာအယ်ချိုရီတိုဆိုတဲ့အရက်ထဲမှာမက်သနောယာဂိုင်တို့အတော်များများပါဝင်လာကြောင်းလို့သံသယရှိနေပါတယ်။မာဇာမီလ်တန်နဲ့တမာဇူလာဖီနယ်တွေမှာဖြစ်ခဲ့တဲ့စနေနေ့ကပထမဆုံးအစိတ်တင်းတဲ့သူတွေကိုတွေ့ရှိခဲ့တာဖြစ်တယ်လို့အနာပိုင်တွေကပြောပါတယ်။ဒီစိတ်ဆင်းမှုကြောင့်အသက်66နှစ်အရွယ်အမျိုးသမီးတူတည်ဆုံးပြီးတော့နောက်တစ်ဦးကတော့ဆေးရုံတက်ခဲ့ရပါတယ်။နောက်ထပ်အစိတ်အသက်နဲ့သူ30ကတော့အမျိုးသားတွေဖြစ်ပြီးတော့အသက်20ကနေ80ကျော်လောက်အထိပါဝင်တယ်လို့လည်းပြောပါတယ်။အခုလိုအစိတ်ဆင်းမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်သွားမှာဖြစ်ပြီးတော့ El Chorito ရက်ကိုထုတ်တဲ့ Group Sun Company ကိုလည်းပြန်သုံးသပ်သွားမှာဖြစ်တယ်လို့ပြည်내အာဏာပိုင်တွေကပြောပါတယ်ခင်ဗျာ New American တန်ကနေဂျာဇရီနေ့အစည်းအဝေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုဇက်လိုက်တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
COVID ကာလအတွင်းမှာတာမန်ဖျားနာမှုတွေကိုကုသပေးနိုင်မှုရန်ကုန်တိုင်းမြို့နယ်တချို့မှာအခမဲ့စည်းကမ်းတွေကိုဖွင့်လှစ်လာပါတယ်။အဲ့ဒီစည်းကမ်းတွေမှာစေတနာဝန်ထမ်းဆရာဝန်တွေကကုသပေးနေပြီးလူ့အတွက်ကာကွယ်ကုသရေးပစ္စည်းနဲ့တခြားလူဝဲချက်တွေကိုအလှူရှင်တွေရဲ့ထောက်ပံ့မှုတွေနဲ့ရည်တည်နေကြတာပါ။ပြည်ကနေ22ရက်နေ့တုန်းကဒီဖျားနာကူစည်းကမ်းတွေအတွက်လုပ်ငန်းလမ်းညွှန်ချက်ကို MOHS ကထုတ်ပြန်ပေးခဲ့ပါဗျ။အဲ့ဒီညွှန်ကြားချက်တွေမတိုင်ခင်ကတည်းကဒီဖျားနာကူစည်းကမ်းတွေကိုတခြားပြည်စင်ပြီးဖွင့်လှစ်ခဲ့တယ်လို့ရွှေပြည်သားမျိုးနဲ့ဖျားနာကူစည်းကမ်းကဒေါက်တာတင့်လွင်ကဖီယိုလီကိုပြောပါဗျ
။ We're maybe be 11 now be စည်းကမ်းအခြေဝန်နောက်ပြတဲ့အမှဘလို့ facility ရှိရမယ်ဘလို့ကဝေးထားမယ်အဲ့တိုင်းလေးတော့နောက်တူတူကြကြဖြစ်လာပြီနော်အဲ့ဒီ deadline မထွက်ခင်အရှိမှာတော့ကျွန်တော်တို့ဒီသင်္ကန်းမျိုး fever clinic ကတော့လောလောဆယ်နားထားတယ်ပေါ့တော့လည်းဖွင့်ဖို့တော့ကြံစူးစမ်းနေကြပါဘူးအဲ့တော့ဆိုရင်တော့ဒီနောက်ကြည့်ရချင်းမှာဘလို့ပုံစံဝေးထားရင်ဘယ် level ဝေးထားရင် funding ဝင်ကြမလို့ဆိုတော့လည်းနောက်ပြတဲ့တာမရှိသေးဘူးပေါ့အဲ့ချင်းနေတော့ AR ဆရာတွေကတော့ funding ဝင်လဲ
ကျမရင်းနဲ့အကစားဝင်ကြီးဌာနကအဲ့ဒီစည်းကမ်းတွေအတွက်လိုက်နာရမယ့်ညွှန်ကြားချက်တွေကိုမထုတ်ပြန်သေးခင်ကာလမှာကုသမှုပေးနေတဲ့ဆရာဝန်တချို့အသွားလာကန့်သတ်ခံရပြီးစည်းကမ်းကိုယာယီပိတ်ထားရတဲ့အခြေအနေကိုရင်ဆိုင်ခဲ့ရပါတယ်။ COVID လူနာနဲ့သင်္ကန်းကျောင်းဖီဘာကလင်းနဲ့မှထိတွေ့မှုရှိခဲ့လို့အသွားလာကန့်သတ်ပြီးနေအိမ်မှာတိကျနေထိုင်ခဲ့ရတဲ့ဒေါက်တာစီသူအောင်ကတော့တမှတ်ရည်ပြည်ပြီးတာနဲ့ကိုပိုင်စည်းကမ်းပြန်ဖွင့်ပြီးလိုအပ်တဲ့အခမဲ့စည်းကမ်းဒေမျိုးနယ်အတွက်မဆိုလိုအပ်ပြီးပါဝင်ဖို့အစဉ်နဲ့ရှိနေတယ်လို့ပြောပါတယ်။ဖျားနာကူစည်းကမ်းတွေအတွက်လိုက်နာရမယ့်အချက်တွေကိုတရားဝင်ထုတ်ပြန်ပေးလိုက်လို့လိုအပ်သည့်ဆရာဝန်တွေအတွက်အဆင်ပြေသွားတယ်လို့ဒေါက်တာစေသူအောင်ကအခုလိုပြောပါတယ်
။ကျွန်တော်ကလည်းကျွန်တော်တို့ volunteer တွေသွားပြီးတော့ကူရတာအရင်ကောင်းရတာပေါ့။အဲ့ဒီမှာကြာတော့မှလည်းတကယ်ကို resilient patient တွေကလာတာ။ဒါတော့အဲ့ဒီမှာကျွန်တော်တို့ကဒီအကြိမ်နဲ့ patient နဲ့ positive patient နဲ့ contact တွေကအရင်ချက်များတာ။ညာတော့အဲ့ဒီမှာကျွန်တော်ကလည်းအတိအကျမထွက်ဘူးဆိုရင်ကျွန်တော်အခုစလို့ပေါ့မှာဆက်ပြီးတော့ကြိုရှိပါတယ်ကျွန်တော်တို့ဆရာဝန်တွေကသွေးလာတယ်။ဟိုကြောင့်အဲ့လိုပုံစံနဲ့တရားဝင်ခိုင်းခလာတော့အဲ့ဒီတည်ရင်ပြသွားတာပေါ့ကျွန်တော်ခေါင်းရည်လောက်အပူရှိသွားတာပေါ့ဗျာ
အရင်ကရှိထားတဲ့ဆိုင်ကြီးဆိုင်ညုံနဲ့ညွှန်ကြားလာတဲ့လိုင်းနာရမယ့်အချက်တွေမှာကွာဟမှုတိတ်ရှိပေမဲ့နေရာအခက်အခဲတော့ရှိနေပါတယ်စီကန်တွေထပ်တိုးဖွင့်လှစ်ဖို့အတွက်လုံလောက်တဲ့နေရာအခြေဝန်ရှိဖို့ကလည်းအရေးကြီးနေပြီလို့ဒေါက်တာတင့်လွင်ကပြောပါတယ
်ကျွန်တော်အကြောင်းကြီးနောက်ပြီးတချို့ယုံနေလာထားတဲ့ချိန်မှာဒီကျွန်တော်အဆောက်အုံတွေလေနေရာခြေတွေဝန်ရှိအဆောက်အုံတွေကျွန်တော်ရှိကြမယ်ဟောအဲ့တော့ဒီမျိုးနေမှာဆိုရင်လည်းဒီအဆောက်အုံတွေကိုဒီဒီဖီဘာကလင်းနဲ့ဆိုတာအတွက်ဟိုအတုံးပြုလို့ရနိုင်ဖို့တော့ဆိုတာအင်ယူနယ်မှာရှိတဲ့ဒီအနာဘယ်အဖွဲ့ကြီးရေလူကြီးရေအဲနောက်ပြီးအင်ယူနယ်မှာရှိတဲ့ဟိုကျွန်တော်ကျန်းမာရေးကောင်းတဲ့ဖြစ်တာကြောင့်အင်ယူနယ်မှာရှိတဲ့အင်ယူနယ်တောင်ဝင်ရန်ဒီဆရာကြီးဆရာမကြီးပေါ့နော်ဒီဖိမောကဟို DMO ဆင်းဟိုသူတို့နဲ့အဆင်းဆင်းဆင်းဆင်းအားလုံးဦးပေါင်းဆွေးနွေးပြီးမှသာလေကျွန်တော်တို့ကအဲ့ဒီခုနပြောတဲ့အချက်လက်တွေနဲ့ဒီပေါင်းဝင်ဖို့ကိုအဆင်ပြေမယ်ထင်ပါတယ်အဲ့တော့ကျွန်တော် infrastructure ရေးကြီးလာပြီပေါ့နော်နေရာကြည်တွေဝန်လုံးလောက်လောက်ရဖို့ဆိုရ
အခုလိုကိုဗစ်ကာလမှာဖြာနာလာရင်ဒီစည်းကမ်းတွေမှာလာရောက်ပြသဖို့ကိုကြောက်မနေဘူးနဲ့လိုအပ်မှုတွေကိုစစ်ဆေးဆွေးနွေးပြီးကုသမှုပေးဖို့အတွက်ကူညီပေးသွားမယ်နေရာဖြစ်တယ်လို့ဆိုပါတယ်။ဒီရင်းမှာကိုဗစ်အတီးပြူလူနာ150ရှိခဲ့ပြီးအဲ့ဒီထဲကအသေဆုံးသူ6ဦးနဲ့ဆေးရုံစင်ဝင်ရသူ18ဦးအထိရှိထားပါပြီ။ဒီကနေ့ညနေထုတ်ပြန်ပြီးချိန်အထိဆိုလူနာ128ဦးကိုသက်ဆိုင်ရာဆေးရုံတွေမှာကုသမှုပေးနေတယ်လို့သိရပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
မြန်မာဘက်ကထိုင်းပြည်အလို့သမားတွေကိုပြန်လည်လက်ခံဖို့အစဉ်သိရှိနေပေမဲ့လည်းကိုဗစ် -19 ရောဂါထိချုပ်ရေးဆိုင်ရာထိုင်းအလာပိုင်းတွေရဲ့ဆုံးဖြတ်ချက်ကိုစောင့်ရမှာမို့မြန်မာအလို့သမားတွေနေဆက်ပြန်ဝင်ရေးကနှောင့်နှေးနိုင်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျမအေးမှာပါ။ကိုဗစ် -19 အရေးပေါ်ကာလအတွင်းမှာထိုင်းနိုင်ငံကနေမြေတစ်ခုနဲ့တစ်ခုကျော်ပြီးမတော်လာရတာတွေကက်တက်တာတွေညမထွက်ရအမိန့်တွေတလထက်တိုးလိုက်တဲ့အတွက်မြန်မာလူသမားတွေနေရပြန်ဖို့ကိစ္စကညှိနှိုင်းဆွေးနွေးနေသေးဖြစ်ပြီးမေလ၁ရက်နေ့ပြန်လာဖို့ကိစ္စကတော့လောလောဆယ်မဖြစ်သေးကြောင်းကရင်ပြည်နယ်မြောက်ပြည်ခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကဆိုပါတယ်
။တနေ့တော့သူတို့ကားကိတ်မဖွင့်နိုင်သေးဘူးခဏ။အဲ့တော့ဒီလိုမှသူတို့နိုင်ငံရဲ့ဒီလိုမှကျွန်တော်နိုင်ငံကြရေးချင်းရတော့ကွန်တက်လုပ်ထားပြီမှာဒါကြီးလုပ်ထားတော့ဒီထိုင်းနိုင်ငံကြီးရနေပြီးတော့ကိုဗစ်ကော်မတီကိုဆက်တင်ထားတယ်ခင်ဗျာတင်ထားတော့ကိုဗစ်ကော်မတီရဲ့ DDD 30ရက်နဲ့တရက်မှာမီတီထိုင်ပြီးမှာပါ30ရက်နဲ့မီတီထိုင်ပြီးလို့ရှိရင်ကောင်တက်ပေါ်လာတော့အမြန်ဆုံးကောင်တက်ပေါ်ရင်နှစ်ရက်နေလောက်တော့ဖြစ်နိုင်တာပေါ့မှာဒါတော့သူ process အတိုင်းသူသွားမှာသူကမှာဒီဒေးနဲ့ဆိုင်တယ်အမိန့်ထုတ်တဲ့အပိုင်းကဒီဒေးနဲ့ဆိုင်တယ်နောက်ကကားသွားတဲ့အပိုင်းကတော့ transport ministry နဲ့ဆိုင်တယ်လို့ပြောတယ်ဟုတ်ထိုင်းနိုင်ငံဒီဒေးကြီးဆိုထိုင်းနိုင်ငံဒီပို့ဆောင်ရေးဒီပုံပါပေါ့မှာ transport ministry ရောအဲ့ဒီဒီခဏအဲ့အဆုံးနဲ့သူတို့မိတီရောက်အောင်လုပ်ရတယ်အလုပ်ပြီးသွားရင်ကောင်းထက်ပုံမအောင်ပါဘူးဆိုတော့တရနှစ်ရက်တော့ဆောက်အောင်ပါအောင
်ပါဟုတ်ကဲ့
ဆက်နှစ်တရနှစ်ရက်အတွင်းကောင်းထက်ပုံနေအောင်တော့စီစဉ်ဖို့နဲ့အဲ့လိုတော့ပုံမရ
နေဆက်ချက်တော်တကားကိုလည်းပိတ်ထားအောင်မှဖြစ်ပြီးအလုပ်သမားတွေပြန်ဝင်နိုင်တဲ့အခြေအနေကြမှဖွင့်ပေးမယ်လို့လည်းဦးတည်ဆောင်က VOE ကိုပြောပါတယ
်ကျွန်တော်နိုင်ငံထဲဝင်လာရင်နိုင်ငံသားပဲဖြစ်ဖြစ်နိုင်ငံသားပဲဖြစ်ဖြစ်ကွန်တီနေရမယ်ပါနိုင်ငံသားဝင်လို့မပြေဘူးဆိုရင်ပုတ်တာလေ
ဟုတ်ကဲ့
နိုင်ငံသားပြန်ဝင်လာလဲကွန်တီနေရမယ်လို့ဆိုတော့
ဘာလို့မှတင်းနိုင်ငံသားပဲဟိုဆိုင်နိုင်ငံလည်းဟိုမဆောက်ဘူးတော့လည်းမဆောက်ဘူးကြာလာဆိုရင်အဲ့ဒီပြင်ရကြရအောင်ဒီမှာတော်ပြီးငါးတက်ရကောင်းလို့ဖြစ်နေတာပေါ့ရှင်ရကလားဖွင့်ရင်လည်းတော်မရအောင်ဖြစ်နေတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့
ဒါလို့ပဲဟိုမဆောက်ဘူးတော့မယ်ဆိုလည်းတက်ပြန်နေဝင်လို့ရှိရင်တလေးရတော်ပြီးဝင်ရမှာရှိနေတာဟိုဘာလို့ဆန်းချရတဲ့ကောဒီကခဏဘူးလို့ရလို့ရခဲ့လို့ပေါ်မှာပြန်ဝင်တော့မှပေါ်နေမှာဘယ်ကနေပြန်နေမှာလဲဖြစ်နေတာပေါ့လေကြံပေါ့မှာအလိုဝင်ရရင်ဟိုကတော့ချုပ်နာမည်မူတဲ့အလို့သမားလေးကပြန်ချလာရင်ဟုတ်ပါဖြစ်ပါမယ်
မြန်မာဘက်ကတော့နှစ်နိုင်ငံသဘောတူစာချုပ်နဲ့သွားပြီးနေရက်ကိုပြန်ဝင်လာကြမယ်အလို့သမားတွေသာမကဗီဇာမျိုးမျိုးနဲ့ထိုင်းကိုရောက်ရှိနေသူတွေကိုလည်းပြန်လည်လက်ခံသွားမှာဖြစ်တယ်လို့တရားမဝင်အထောက်အထားမရှိသူတွေကိုလည်းပြန်လည်လက်ခံသွားမှာဖြစ်တယ်လို့ဆိုပါရယ်မြန်မာဘက်ကတနေ့ကိုလူကြီး2500ထိလက်ခံသွားမှာဖြစ်ပါတယ်ဒီအစီအစဉ်ကလွဲလို့ COVID-19 အရေးပေါ်ကာလမှာနေဆက်ဖြတ်ကျော်လက်မှတ်လုပ်တဲ့သူတွေကိုလည်းလက်ရှိမှာထိုင်းမြန်မာနှစ်ဖက်ကအသွားလာရေးပြိပင်ထားပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေတရင်ပြပို့နေတာပါ။
မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ကိုချိုးဖောက်နေတဲ့နိုင်ငံတစ်နိုင်ငံဖြစ်နေတော့မယ်လို့အမေရိကန်ပြည်ထောင်စုရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်အစီရင်ခံစာနဲ့ပတ်သက်လို့တုံ့ပြန်ပြောဆိုချက်တွေကိုတင်ဆက်မှာပါ။အမေရိကန်ပြည်ထောင်စုကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာမြန်မာနိုင်ငံကိုဆက်လက်ထက်သွင်းထားဖို့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဘာသာရေးလွတ်လပ်မှုကော်မရှင်ကတိုက်တွန်းအကြံပြုပါတယ်။ဒီလိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စီရင်ထဲမှာမြန်မာပါဝင်နေရတာကဘာသာရေးကိုအမျက်ထုတ်ပြီးနိုင်ငံရေးအတွက်အသုံးချတာတွေရှိနေတာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံဘာသာဘောင်းဆောင်ချစ်ကြည်ရေးလှုပ်ရှားမှုရဲ့ဦးဆောင်သူတဦးဖြစ်တဲ့ဦးအေးလွင်ကပြောပါရယ်
။ဒါကတော့ကျွန်တော်တို့နိုင်ငံပါကဥပဒေထဲမှာတော့ဘာသာရေးကိုအကြောင်းပြုပြီးခွဲခြားမှုမရှိရဆိုတဲ့အခါကရှိနေပါတယ်။
ဟုတ်
ကဲ့ညာလည်းပဲတကယ်လက်တွေ့လုပ်တဲ့တော့မှအားနည်းမှုကြီးရရှိနေတယ်။ဒီကဲဒီအခါမှာကျတော့ဘာသာရေးကိုဒီအမျက်ထုတ်ခြင်းတဲ့သူတွေရှိတယ်နိုင်ငံရေးအတွက်အသုံးချခြင်းတဲ့သူတွေရှိတယ်အဲ့ဒီပုံစံတွေကလည်းပဲဘာသာတစ်ခုကိုကျွန်တော်တို့ဟိုဟာပေါ့ဒီဟို target တုတ်ပြီးတော့ကပြတ်မှတ်ချပြီးတော့ကသူတို့အတွက်ဟိုအမျက်ရအောင်ဆိုပြီးတော့နောက်ဆိုတဲ့ဟာလေးတွေကလည်းဒီနည်းသူဟာလေးပုံစံလေးတွေရှိနေတယ်ဆိုတာဒီ COVID-19 ဒီလေဖြစ်နေတဲ့ခါမှာတော့မှဒီ Facebook တွေပါရောမှာတစ်ခါတည်းဒီ lockdown လောက်တာဘယ်ဘာသာဝင်ရဘယ်လိုလာလို့ဆိုတော့အဲ့လိုဟာမျိုးလေးတွေအခုလက်ရှိဟိုအသုံးချခြင်းကဆန္ဒလေးတွေရှိနေတယ်ဒီတော့ဒီချက်မှာတော့ဒါကိုကျွန်တော်ကြိုးစားပြီးတော့ဖိုက်ချက်ပြပါလိမ့်မယ်အခုလက်ရှိတော့လူငယ်တွေကဒီလိုဒီပွဲရတဲ့ဘာသာတရားတွေပေါ်မှာဖော်ရဆက်ဆံတာကိုသူတို့မလိုလားတော့ပါဘူးဘုဒ္ဓရှိသေးတယ်ဆိုတာတော့အရှိတရားတစ်ခုနေလက်ခံမှာပဲ
1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေနဲ့တတ်မှတ်တိုင်းတာချက်အရမြန်မာနိုင်ငံဟာ2019ခုနှစ်အတွင်းဘာသာရေးလွတ်လပ်ခွင့်တွေကိုစနစ်တကျနဲ့ဆူဆူရွရွဆက်လက်ချိုးဖောက်နေတယ်လို့လည်းကော်မရှင်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဘာသာရေးလူမျိုးရေးနဲ့ပတ်သက်လို့သတင်းအမှားဖြန့်ဝေတဲ့ကိစ္စတွေကအရင်ကတည်းကရှိနေတယ်ဆိုပေမဲ့အခုအချိန်မှာတော့ COVID-19 ရောဂါကိုအခြေခံပြီးလူမှုကွန်ရက်တွေကနေတဆင့်ဘာသာရေးလူမျိုးရေးမုန်းတရားတွေဖြစ်အောင်လှုံ့ဆော်လာတာမျိုးတွေတွေ့လာရတယ်လို့လူမှုသဟဆာရဖော်ဆောင်ရေးအဖွဲ့ကကိုသက်ဆွေဝင်းက VOA ကိုပြောပါတယ
်ဘာသာရေးလူမျိုးရေးနဲ့ပတ်သက်ပြီးတော့အမုန်းတရားတွေပေါ့နော်အမုန်းတရားဖြန့်ဝေတဲ့ကိစ္စတွေသတင်းမှားဖြန့်ဝေတဲ့ကိစ္စတွေဒါတွေကဒီဟိုဟာရှိနေရကြပါပြီအခုလေအခုတက်စီလေဒါကျွန်တော်တို့ဟိုဟာမပြောက်သေးပါဘူးအခုကျတော့ဘာပုံစံဖြစ်လာလဲဆိုတော့ဆိုတော့ဒီ COVID ကိုအခြေခံပြီးတော့ဘာသာရေးလူမျိုးရေးအမုန်းတရားတွေဖြစ်အောင်လှုံ့ဆော်တာမျိုးတွေတွေ့ရတယ်။ဥပမာကျွန်တော်တို့ဒီ infection မှာဖြစ်သွားခဲ့တဲ့ case ဆိုလို့ရှိရင်လေဒီ Christian ဘာသာဝင်တွေကိုဒီတိုက်ခိုက်ပြောဆိုတာမျိုးတွေတွေ့ရတယ်။အဲလိုပဲဒီတာဝန်မှာဖြစ်ခဲ့တဲ့ case ဆိုလို့ရှိရင်လည်းလူချင်းတွေကိုဟိုဟာတိုက်ခိုက်ပြောဆိုတဲ့အမျိုးတွေရှိတယ
်။ဟုတ်ကဲ့
။ဒါကြောင့်မလို့ဒီဟိုဟာဒါလည်းဒီ COVID ကိုအကြောင်းပြပြီးတော့ဒီယောဂကုနဲ့အတူဆက်နွယ်ပြီးတော့ဒီဘာသာရေးတို့ပါဒီတိုက်ခိုက်တဲ့ဟာမျိုးကြီးအခုနောက်ပိုင်းလည်းရှိနေတော့ပါပဲ
ရိုဟင်ဂျာမွတ်စလင်တွေအပြင်ဘာသာရေးအရာနဲ့လူမျိုးရေးအရာလူနည်းစုတွေအပေါ်ဆိုးဝါးတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စိုးရိမ်ရတဲ့နိုင်ငံစီရင်တဲ့ဆက်လက်ထည့်သွင်းထားဖို့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့မြန်မာနိုင်ငံဝန်ကြီးဌာနကအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တဦးချင်းပေါ်အရေးယူပိတ်ဆို့မှုတွေလုပ်ဖို့2016ခုနှစ်ကအမေရိကန်သမ္မတအမိတ်နဲ့ဖြတ်သိမ်းခဲ့တဲ့အရေးပေါ်အခြေအနေသတ်မှတ်ချက်တွေထဲမြန်မာနိုင်ငံကိုပြန်လည်ထည့်သွင်းသတ်မှတ်ဖို့နဲ့အခြေခံအခွင့်အရေးတွေကိုချိုးဖောက်သူတွေတာဝန်ခံလာအောင်အမေရိကန်အစိုးရကဆက်လက်ဆောင်ရွက်ဖို့ဆိုပြီးဒီအစီရင်ခံစာမှာတိုက်တွန်းထားပါတယ်ဒီအစီရင်ခံစာနဲ့ပတ်သက်လို့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကတုံ့ပြန်ချက်တော့မတိရသေးပါဘူးဒါပေမဲ့မြန်မာနိုင်ငံအနေနဲ့လွတ်လပ်စွာယုံကြည်ကိုယ်ဝေခွင့်ရှိသလိုအသေးအချာဟန့်တာနှောက်ယှက်တာမျိုးမရှိဘူးလို့တော့မြန်မာအာဏာပိုင်တွေဘက်ကအရင်ကတုံ့ပြန်ခဲ့ပြူပါတယ်ရှင် ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ
် UN မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တကဘာလုံး COVID-19 ကပ်ရောဂါပိရင်ဆိုင်ဖြည့်ရှင်းနေရချိန်မှာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်တွေမှာစစ်ဘေးတံကြောင့်အရသားတွေထိခိုက်ဒိဆုံအဖမ်းဆီးခံရတဲ့အခြေအနေတွေကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့အကြားစစ်ရေးသိမ်းမှတ်မှုတွေအရသားတွေထိခိုက်မှုတွေပိုတိုးပွားလာနေတာပါ။မနေ့ကမြောက်ဦးမြို့နယ်တိမ်ညိုချေးရွာသားတို့ကိုမြောက်ဝဝင်စစ်စည်ရေးဂိတ်မှာဖမ်းဆီးစစ်ဆေးခံရပြီးဒီကနေ့မှာစူပါဖမ်းဆီးခံရတဲ့သူတိမ်ဆုံသွားတယ်လို့မိသားစုဝင်သူကပြောပါတယ်။
မင်းကဘယ်တိုင်းစနေရောပေါ့နော်သူကငွေဝက်ချောက်လောက်တာပေါ့မျောမျိုးမှာတာယာဂိမ်းသွားဝင်တာပြန်လာရင်တော့မျောဦးဝင်ပေါ့ပေါ့ဖိတ်ဆေးခိုင်းတာမှာတားရင်ညစ်တာရယ်ပေါင်းပြီးတော့သူတို့အန်းထားတယ်ကျွန်တော်မိသားစုတွေပါတွေ့တယ်ကျွန်တော်တွေ့ဖမ်းမရဘူးဒီမနေ့စနေရီလောက်မှာသူတို့စေးပေါ့ကျွန်တော်လောင်းဖို့ပဲတွေ့တယ်လောင်းကျွန်တော်ခေါ်ရောတေးဆောင်လာ
ဒီအပိုင်းတွင်ကြောက်တော်မြွနဲ့အတွင်းမှာအရသား20ကျော်ဖမ်းဆီးခံထားရပြီးပျောက်ဆုံးနေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်
ကျွန်တော်တို့စီကိုတိုင်ကြထားတဲ့ဆေးရည်လေးမှာတော့ပင်မကြီးရွာ၁၀ရောက်ရအထက်ပင်မရွာက၈ရောက်ပေါ့ရွှေပြည်ကြီးရွာက၁ရောက်ရွှေပြောက်သွားတဲ့လူတွေ၃၄ရောက်လောက်ရှိတာပေါ့အဲ့တော့ဘလုံး20ကျော်လောက်ရှိတယ်
ကြောက်တော်နဲ့မြောက်ဦးမြို့နယ်တွင်အရသာဖမ်းဆီးခံရမှုအခြေအနေကိုတပ်မတော်ဘက်ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရခိုင်ပြည်နယ်တွင်ဒီဧပြီလမှာနှစ်ဖက်စည်ရေးသိမ်းမှတ်မှုတွင်အရသာတွေထိခိုက်မှုပိုများလာတယ်လို့ရခိုင်တိုင်းသားမျိုးနွယ်များစီယုံဥက္ကဋ္ဌဦးရွှေပေါ်စင်က VOA ကိုပြောပါတယ
်ဘုမနကူချက်တယ်လို့ပေါ့နော်ကျွန်တော်တို့ရခိုင်ပြည်ကအခုချိန်လေးရှိစိတ်ရေကလည်းပို့ပြီးတော့ပြင်းထန်လာတယ်လို့အဲကိုဗစ်နဲ့ဒီရောဂါအလေးဒီစိတ်မချတဲ့အနေထားကိုရောက်တဲ့အတွက်ဒီပြည်သူတွေကအခုလက်ရှိဆွေးနွေးမှုနဲ့အများကြီးဖြစ်နေတာကိုတွေ့ရတယ
်အလားတူချင်းမြင့်တဲ့ပလက်ဝါမြို့နယ်မှာလည်းနှစ်ဖက်ပဋိပက္ခတွင်အရသားတွေပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတွေရှိနေတာကြောင့်ဒေသခံတွေစိုးရိမ်မှုတွေရှိနေတယ်လို့ပလက်ဝါမြို့နယ်မဲဆန္ဒနယ်ကအမျိုးသားလှုပ်တော်ကိုယ်စားလှယ်ဆက်လိုက်မျိုးဆက်ကပြောပါတယ
်ဟုတ်လက်ရှိအချိန်တွေတော့ဒီဆုံးလူကခမတ်ချေက20ကျော်တော့ရှိနေပေါ့နော်။နိုင်ငံရတာကကိုက30ကျော်လောက်ရှိရပေါ့။နိုင်ငံရတဲ့လူကလည်းတချို့ကရောထင်းမှလည်းရှိတာရှိတယ်လေ။အမြင့်ပေါ်မှာမရောက်နိုင်တဲ့အပိုင်းတွေလည်းရှိတယ်။ကျွန်တော်တို့တွေကတိကျပြောဖို့ရန်ခက်တယ်။ပြောမယ်ဆိုရင်ကိုလင်းပြန်တိုင်းနေကြတယ်ရှင်တော့တိကျရော်တွေကလေးတင်ငယ်တွေကတော့ဒီနေ့မှကျွန်တော်ပုံကြမလဲပေါ့။တနေ့တိုင်းကြတယ်ရှင်ဒီနေ့မှကြည့်ဆင်းနိုင်မလဲပေါ့။ဒါတွေကဆွေးနွေးနေတာရှိတာပေါ့နော်
။ဒီခိုင်းနဲ့ချင်းမြင့်တဲ့ထက်ကရသားတွေပေါ်ကျူးလွန်တဲ့စိတ်ရဆိုးမှုတွေနဲ့လူသားစုပေါ်မှာကျူးလွန်တဲ့ရဆိုးမှုတွေတူးလာနေတယ်လို့လည်းကုလသမဂ္ဂသူကုစလေရဟီလီကပြောဆိုခဲ့ပါတယ်ဒီလိုဆက်ဖြစ်နေတဲ့စိတ်ရာဆိုးမှုတွေနဲ့လူသားစုပေါ်မှာကျူးလွန်တဲ့ရာဆိုးမှုဆိုင်ရာဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂသူကုစလေမစ်ရဟီလီကတောင်းဆိုလိုက်ပါတယ်ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်ချက်သေးတော်မျိုးပေါ်မှာဆေးဆောင်တဲ့အတွက်လက်ရှိဆောက်လုပ်နေတဲ့ဆေးဆောင်စခန်းတွေကိုဆက်မဆောက်ဘူးဒီနေ့ဆွေရဖွေကတားမြစ်လိုက်တဲ့တဲ့င်းကိုတင်ဆက်ပေးပါမယ်ကျွန်တော်တက်နိုင်ပါရခိုင်နောက်ပိုင်းကအစိုးရနဲ့ရခိုင်လက်နက်ကင်ရဲ့ဖွေတို့ကြတိုက်ပွဲတွေကြောင့်နေရာစွန့်ခါထွက်ပြေးလာကြတဲ့စစ်ဆောင်တွေဟာရတိတော်မျိုးပေါ်မှာ3000နီးပါးရှိတယ်လို့စစ်ဆောင်ကူညီသူတွေကပြောဆိုကြပါတယ်။လက်ရှိချိန်မှာရတိတော်မျိုးပေါ်မှာစစ်ဆောင်တွေဟာများလာတာကြောင့်စစ်ဝင်ရဲတွေခက်ခဲလာတယ်လို့စစ်ဆောင်တွေနေထိုင်ဖို့အတွက်အဆောက်အဦတွေမလုံလောက်တာကြောင့်လွတ်တော်ကိုယ်စားလှယ်တွေဥဆောင်ပြီးတော့အဆောင်တွေဆောက်လုပ်နေကြတာဖြစ်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ခင်စောဝေကပြောပါတယ
်။ကျေရတော့ဒီ100လောက်မိပါနေဖို့တော့ရနေပြီဒါနဲ့ကျမတို့ကအပါရိကာလာသေးသေးကိုတခဲသေးသေးတခဲလောက်တာကို တော့တအိမ်နဲ့တအိမ်ခြားပြီးခြားလာတော့မရှိဘူးကျမတို့ဟိုအမိုးမိုးပြီးပြီနောက်တစ်ခါဟိုအမင်းလုပ်ပြီးပြီပေါ့နော်အဲ့လိုအစာလုံးဖို့ပဲရှိကြတော့တယ်တကယ်တော့နေမေဆိုရင်တော့နေလို့ရတဲ့အခြေအနေပဲရှိနေပါပြီ
ဆစ်ဆောင်တွေအတွက်ဆောက်လုပ်နေတာကိုတူးချင်းဖြစ်စေအဖွေစင်းနေဖြစ်စေဆက်မဆောက်ဖို့အတွက်ရခိုင်ပြည်နယ်ဆွေရဖွေကဒီကနေ့မှပဲစထောက်ပြီးတော့တာမြေလိုက်တယ်လို့ဒေါက်ခင်ဆောက်ဝေကဆက်ပြောပါတယ်
ဟုတ်ကဲ့ပါကျမတို့ကတော့ဟိုပါပေါ့နော်ဒါပဲဖြစ်ဖြစ်စိတ်မကောင်းပါဘူးဟိုကျမတို့ကိုကျမတို့ယုံကြည်တယ်ကျမတို့ဒီပြည်သူကတင်ရောက်ထားတဲ့တို့တော်ကိုတည်းတူဖြစ်တယ်အဲပြည်သူတွေရဲ့အခက်အခဲကိုကျမတို့ဖြေရှင်းရဖို့တာဝန်လည်းရှိတယ်လို့ကျမတို့ကိုယ်ကိုယုံကြည်တဲ့အတွက်အဲဒီလိုမျိုးဟိုကျမတို့ထောင်ရဖြေရှင်းဖြစ်ပါတယ်ဒါကိုယ်အတွက်လည်းမဟုတ်ဘူးနော်ကိုယ်ကိုမေ့သေးလိုက်တဲ့ပြည်သူတွေအခက်အခဲကျန်လာရေးနောက်တစ်ခါ COVID-19 နဲ့ပတ်သက်လို့ဟိုနိုင်ငံအနိုင်ငံလုံးမှာတောင်းတောင်းတချတဲ့ဒါကိုတိုက်ခတ်ဖို့ကြိုးစားနေကြပါတယ်နော်ဆိုတော့ဒီလိုအချိန်မှာအစိုးရမှလည်းအရင်အလုံးများနေတဲ့အချိန်ဖြစ်တယ်အဲ့ဒါကြောင့်ကျွန်တော်တို့ကတတ်နိုင်တဲ့ဖက်ကပူခဲ့သဘောနဲ့သူတို့ကိုပေါ့နော်လူစုဖွဲ့တဲ့သဘောနဲ့တောင်းတောင်းပုံပုံနေလို့ရအောင်ပြည်သူဆောင်ရွက်ထားတာဖြစ်ပါတယ်နော်ဒါနဲ့အစိုးရအနေနဲ့တော့ဒါကိုပေါ့နော်ကျွန်မအနေနဲ့ဘုံဝင်နေနေပြောရတယ်ဆိုရင်ဒါကတော့မကန့်ကွက်တင်ပါဘူးဟိုကျွန်တော်တို့လည်းဟိုပေါ့နော်ခေါ်ယူဆွေးနွေးသင့်နေလို့ကျွန်မပြောချင်ပါတယ်
ရခိုင်နောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးလာကြသူတွေအတွက်ပြည်နေစုရအနေနဲ့မြို့နယ်6ခုမှာစစ်ဆောင်စခန်း9ခုတည်ဆောက်ထားပြီးဖြစ်တယ်လို့လိုအပ်တဲ့စစ်ဆောင်စခန်းတွေထပ်ဆောက်ပေးဖို့စီစဉ်နေတယ်လို့လည်းအဲ့ဒီတာမြင့်စာထဲမှာဖော်ပြထားတာလည်းဖြစ်ပါတယ်။စစ်ဆောင်စခန်းတွေဆောက်လုပ်နေတာကိုတာမြင့်တာနဲ့ပတ်သက်ပြီးရခိုင်ပြည်နေစုရအဖွဲ့ပြောခွင့်ရသူတွေကိုဆက်တွေ့ခဲ့ပေမဲ့လည်းတုံ့ပြန်ချေချောမှုမရှိခဲ့ပါဘူး။အစိုးရကဆောက်လုပ်ပေးထားတဲ့စစ်ဆောင်စခန်းတွေဟာမြို့ပေါ်နဲ့ဝေလွန်တယ်လို့နေနေနေသားကိုလွတ်တော်ကိုယ်စားလှယ်တွေဒေသခံတွေနဲ့တိုင်ပင်ပြီးဆောက်လုပ်ထားတာမဟုတ်တာကြောင့်စစ်ဆောင်တွေအနေနဲ့အဲ့ဒီစခန်းမှာနေထိုင်ဖို့အဆင်မပြေဘူးလို့လေစစ်ဆောင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုကြပါတယ်။ရစိတောင်မြို့နယ်မှာခုဆောက်လုပ်ထားတဲ့စစ်ဆောင်စခန်းတွေကိုဆက်မဆောက်ဖို့တာမြင်ထားတာကြောင့်နောက်ထပ်ဘာဆက်လုပ်ရမလဲဆိုတာကိုဆွေးနွေးတော့မှာဖြစ်တယ်လို့ဒေါက်ခင်စောဝေကပြောပါတယ်
။ဟောသူတို့အနေနဲ့စာထုတ်တယ်ဆိုတော့လေသူတို့ကတော့ဟိုပေါ့လုံပိုင်ခွင့်ရှိတဲ့အစိုးရတည်းရဖြစ်ပါ။ကျမတို့ကတော့ပြည်သူကိုယ်စားလှယ်တာရှိတယ်လုံပိုင်ခွင့်လည်းမရှိဘူးအာဏာလည်းမရှိပါဘူးနော်။အဲ့တဲ့ကြောင့်ဒီစစ်ဘေးဆောင်စခန်းတွေကိုရှင်းဆက်ပေါ်ဖို့အတွက်ဘလို့စီနေမုန်းတွေကျမတို့ထပ်လုပ်မယ်ဆိုတာကိုကျမတို့ထပ်ပြီးဆွေးနွေးဖို့အစီအစဉ်တော့ရှိပါတယ
်ရခိုင်နောက်ပိုင်းမှာလက်ရှိရှင်ဒီတိုက်ပွဲတွေလည်းဆက်လိုက်ပြင်းထန်နေသလိုစစ်ဆောင်ဥယျာဉ်တွေဟာလည်းနေစဉ်နေ့များတိုးလာနေပါတယ်လက်ရှိရှင်မှာရသေးတော်မျိုးနယ်မှာရှိတဲ့စစ်ဆောင်စခန်းတွေဟာမြေကြီးပေါ်မှာကတ်တူဆက်ခုလေးတွေခင်းပြီးနေထိုင်နေရဖြစ်ပြီးဒီအပိုင်းတွင်မှာမိုးရွာသွန်းမှုတွေရှိနေတာကြောင့်သူတို့အနေနဲ့စောက်ဝဲနေရဲ့အပြင်ကျန်းမာရေးအတွက်ပါစိုးရင်ရတယ်လို့စစ်ဆောင်ကူညီသူတွေကပြောဆိုကြပါတယ်ရခိုင်ပြည်နယ်ပြခအတွင်းမှာအရသားတွေခုလိုဘေးတောက်ခရောက်တာရှိသလိုထိခိုက်တိုက်ဆုံမှုတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာဆေးရဇဝမှုတွေလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရဇဝမှုတွေထပ်ဖြစ်လာနေသလားဆိုပြီးကုလလူခွင့်ရေးကိုယ်စားလှယ်ကလည်းမေးခွန်းထုတ်ထားပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ
်မြန်မာပြည်ကစံဒီကိုဘေးအန္တရာယ်ကျင်းရှင်းကြောင်းထောက်ခံကြပြီးဝါပြီးမှတင်းသွင်းဝင်ပြုတော်မူလို့တရုတ်အစိုးရဘက်ကတောင်းဆိုထားရဆိုတဲ့သတင်းကိုတင်ဆက်ပေးပါပါကျွန်တော်ကတော့အစောထပ်ပါတရုတ်သမ္မတရှီကျင်းမင်းရဲ့ဇန်နဝါရီလမြန်မာပြည်ခီးစဉ်အတွင်းနှစ်နိုင်ငံချုပ်ဆိုခဲ့တဲ့စီမံကိန်းစာချုပ်33ခုထဲကတရုတ်ကိုတင်ပို့မဲ့မြန်မာစံတွေကိုပိုမွှားကင်းစင်အောင်လုပ်ပေးဖို့သဘောတူစာချုပ်ချုပ်ဆိုထားပါတယ်။ဒါပေမဲ့တရုတ်အစိုးရကဒီသဘောတူညီချက်ကိုထပ်ဖြည့်ပြီးမြန်မာဘက်ကစံတင်သွင်းမှဆိုရင်အစားအစာဘေးရန်နဲ့ကင်းရှင်းချောင်းဆိုတဲ့အချက်ကိုပါမြန်မာအစိုးရကပူးတွဲထောက်ခံရမယ်လို့ဆိုပါတယ်။မြန်မာစပ်ပြိုးရေးဝန်ကြီးဌာနကကနအုပ်စစ်ဆေးထားရဲ့စံတင်ပို့လုပ်ငန်း43ခုရှိပြီးအဲ့ဒီအချိန်ကနိုင်ငံတကာကျန်းမာရေးစံနှုန်းသတ်မှတ်ချက်နဲ့ကိုက်ညီတဲ့လုပ်ငန်းတွေကိုမြန်မာဘက်ကပြန်ရွေးချယ်ပေးရမှာဖြစ်ပါတယ်။စံပို့ပုံအတွက်တရုတ်ပြည်ကထပ်ပြီးတောင်းဟန်လာတဲ့အချက်နဲ့ပတ်သက်လို့စိုက်ပျိုးရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဒေါက်တာရဲတင်ထွန်းကအခုလိုပြောပါတယ်။
ဒါတော့တရုတ်နိုင်ငံကထပ်မံတောင်းဟန်တာကတော့ဘူမွားကင်းစင်ရတယ်မဟုတ်ခင်ဗျ။ကျွန်တော်တို့ကဆက်လက်ဖြည့်ဖို့ခေါ်တဲ့စားစားဘေးရန်တွေကင်းချေးနဲ့လုံခြုံရေးပါကျွန်တော်တို့ပါဝင်ပါတယ်။အဲဒီပါဝင်တဲ့ကုမ္ပဏီတွေကိုကျွန်တော်တို့ရှေ့ရပေးတဲ့ fight to bar edition နဲ့ကျွန်တော်တို့ကထပ်ချက်ပြီးတော့ပေးရပါတယ်။အဲဒီ edition နဲ့ထပ်ချက်ပြီးမှသူတို့ရှေ့ရ JCC အဖွဲ့အစည်းကကျွန်တော်ကစစ်ဆေးပြီးတော့မှလက်ခံဆောင်ရွက်တာဖြစ်ပါတယ်။အဲဒီအတွက်ကြောင့်ကျွန်တော်တို့ရှိမှ register လုပ်ထားတဲ့ကုမ္ပဏီတွေစစ်ဆေးတဲ့အချက်ပြည့်စုံတယ်ဆိုလို့ရှိရင် fight to select ကျွန်တော်တို့ထုတ်ပေးနေပါတယ်။သူ့ဘက်ကလည်းဆန်တကူတက်မှတ်တယ်လို့ကျွန်တော်တို့နဲ့လည်းအဲဒီပုံမှာ agreement ယူထားတာဖြစ်ပါတယ်ခင်ဗျာ။
မူဆယ်နေဆက်ဘက်ကယူနန်ပြည်နယ်တဲ့တင်ပို့တဲ့စံတွေကိုလည်းပြည်အောင်စုဝန်ကြီးဌာနရဲ့ကျန်းမာရေးထောက်ခံချက်ပိုမွားကင်းရှင်းတယ်ဆိုတဲ့ထောက်ခံချက်တွေပေါ်မှာတရုတ်ပြည်ကယူရောမှာပါအခုအေဗီလာတရက်ကစပြီးပြည်အောင်စုအစိုးရထောက်ခံချက်ပေါ်မှာစံတင်သွင်းခွင့်ပြန်ရမှာပါဒါကြောင့်မူဆယ်စံကိုတောင်တွေကိုစစ်ဆေးရပြီးမြန်မြန်လုပ်ပေးဖို့ကုန်တယ်တွေကတိုက်တွန်းနေပါတယ်
အဲ့ဒါကိုဒီနောက်ပဲအေဗီလာကစပြီးတော့
这样拉面手给的三月份怎么可能？这没几多吧？我一家拿手给的，我妈今天要炒菜去，又在哪知道？哎，炒菜去了，我那就是手给的，你吃的呗。没几多，他就是地产拿的，你知道？他就这个漏的呗，他又不也谈完了？我妈给其他的背呢，他叫介绍嘛，他一直背到背面的，你知道没？
မိုးဆက်ဆာကုန်စည်တိုင်းဒူအိုဂတာဥမင်းသိမ်းပြောသွားတာဖြစ်ပါတယ်။တရုတ်ဘက်ကတောင်းဆိုတာရဲ့အချက်တွေကနယ်စပ်နဲ့ပုံမှန်ကုန်သွယ်ရေးနှစ်ခုလုံးအကျုံးဝင်ပါပါ။ဒီတော့တွင်မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးကစံအပါဝင်တခြားကုန်စည်ရေးတွေအတွက်ပါအခက်အခဲဖြစ်နေချိန်မှာမြန်မာဘက်ကကိုဗစ် -19 ရောဂါဖြစ်သူအယောက်100ကျော်လာတဲ့အချိန်တရုတ်အစိုးရဟာမြန်မာတရုတ်နယ်စပ်တစ်လျှောက်အဝင်အထွက်အားလုံးကိုနှစ်လပိတ်ပြီးနေသက်ဖြတ်ကျော်ရဲ့ဘသူမှုဆိုအရေးကြီးယူမယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်ကကြေညာခဲ့ပါတယ်။မူဆယ်မန်ဝင်းဂိတ်နဲ့ကျင်းစန်းကျော့ဂိတ်နှစ်ခုကိုပဲကုန်စည်စီစဉ်ဖို့ဖွင့်ပေးထားတာဖြစ်ပါတယ်။ကျွန်တော်ဇော်ထက်ပါရန်ကုန်ကနေပေးပို့ထားတာဖြစ်ပါတယ
်။ VOA စီစဉ်နေတဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOA ကနေမြစ်တာဒေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOA မြန်မာဝိုင်းလိပ်စာက VOA မြန်မာဝိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာကbemis@voanews.com ဖြစ်ပါရင
်အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရှမ်းနယ်ကချင်ပြည်နယ်မှာဘင်းအစာထုတ်ဖို့ရည်ရွယ်တဲ့ဒါဘာနဲ့ပြောင်းမှုစိုက်ပျိုးရေးကိုတရုတ်ကုမ္ပဏီနဲ့ဒေသခံအာဏာပိုင်တွေပူးပေါင်းလုပ်နေကြပေမဲ့ဒေသခံတောင်သူတွေပိုဆင်းရလာပြီးဘင်းအထွက်တိုးလဲပုံများလာကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်နဲ့အတူတင်ပြထားပါတယ်။
မြန်မာပြည်မှာဖန်ဆင်းရမိတဲ့မူရစ်ဆေးဝါးဓာတုပစ္စည်းနဲ့ဆက်ဆက်ပစ္စည်းကိုမီးရှို့ဖျက်ဆီးတဲ့အခါအနားတွေလွန်ခဲ့တဲ့နှစ်လေကရန်ကုန်မန္တလေးနဲ့တောင်ကြီးမှာကျင်းပပါသေး။ဒေါ်လာတန်း300ကျော်တန်ဖိုးရှိတဲ့မူရစ်ဆေးတွေပါပဲ။ရှားပြည်အရှိန်ငယ်ဆက်ကမိုင်းလာမြို့မှာလဲမူရစ်ဆေးဒေါ်လာ800တန်းကျော်ဖျက်ဆီးလိုက်ကြောင်သိရပါသေး။ဘင်းအစားထိုးဖို့ရည်ရွယ်ပြီးရှားပြည်နယ်မှာရာဘာဘင်စိုက်ပျိုးပေမဲ့မူရစ်ဆေးပြဿနာကိုမဖြေရှင်းနိုင်ပါဘူး။တရုတ်ကုမ္ပဏီတွေဒေသခံနဲ့ပူးတွဲပြီးရာဘာစိုက်တာကိုယူနန်အစိုးရကထောက်ခံအားပေးပါတယ်။စစ်အစိုးရနဲ့အပြစ်ခတ်ရဆဲထားတဲ့ဝါနဲ့ကိုကန်အုပ်စုတွေဟာတရုတ်အစိုးရကျဉ်းနှံ့အောင်သူတို့ချုပ်ခံရဒေသမှာဘိတ်ဆိုင်ပြုံးမှုကိုလုံးဝဖိတ်ပင်လိုက်တဲ့နောက်ပိုင်းမှာရာဘာအများဆုံးသုံးတဲ့တရုတ်ဟာမြန်မာနဲ့လာအိုးမှာရာဘာပင်စိုက်ဖို့အားပေးလာပါလေ။ထို့သဖြင့်ရာဘာကိုတရုတ်ကဝယ်မှာမို့တရုတ်ကုမ္ပဏီတိုင်းသားလက်ထက်ကိုင်းနဲ့ဗမာစစ်ဘိုလ်တွေပါဝင်တဲ့ရာဘာစိုက်ပျိုးရေးလုပ်ငန်းတွေကချင်နဲ့ရှမ်းပြည်နယ်မှာပေါ်ပေါက်လာပါတယ်။ဝါခေါင်းဆောင်ဘောင်ယူချန်းကစပြီးရာဘာပင်စိုက်ပျိုးရေးမှာရင်းနှီးမြှုပ်နှံလာတာတွေ့ရပါတယ်
။ယူနန်ကုမ္ပဏီတွေဟာဒေသခံအာဏာပိုင်နဲ့ဆက်သွယ်ပြီးဘင်းအစားတူရာဘာစိုက်ပျိုးရေးလှုပ်လာတာ2008ခုနှစ်လောက်ရောက်တော့ရာဘာပင်ဧကတသန်းလောက်အထိစိုက်ပျိုးနေပါတယ်။ရာဘာပင်တွေများလာလေလေတောင်သူတွေသမားတွေရဲ့စိုက်ပျိုးမြေကျင်းမြောင်းလာလေပြီဖြစ်နေပါတယ်။ဒေသခံအာဏာပိုင်ဗမာစစ်ဘုနဲ့တရုတ်ကုမ္ပဏီတွေရဲ့ဖက်ဆက်လုပ်ငန်းဖြစ်ပါတယ်။ရာဘာစိုက်တဲ့လေသမားဟာတရုတ်ကုမ္ပဏီရဲ့လုပ်ခစားအဆင့်ကိုရောက်သွားပါတယ်။ဘင်းစားတို့စိုက်ပျိုးရေးဆိုတာဘင်းစိုက်ခွင့်ဆုံးရှုံးသူတွေအခြားစိုက်ပျိုးရေးလုပ်နိုင်ဖို့ရည်ရွယ်တဲ့စီမံကိန်းဖြစ်ပါတယ်။ဒါပေမဲ့တောင်သူတွေသမားတွေအကျိုးမခံစားရဘဲမြန်မာဘက်ကအာဏာပိုင်တွေနဲ့ယူနန်တရုတ်ကုမ္ပဏီတွေသာအကျိုးမျှခံစားနေရပါတယ်။ရှမ်းပြည်နယ်ကထွက်သမျှရာဘာကိုယူနန်ကိုတင်ပို့ပါတယ
်မြန်မာပြည်မြောက်ပိုင်းမှာဘင်းမစိုက်ပဲရာဘာစိုက်ရင်ယူနန်ပြည်နယ်ကိုတင်ပို့တဲ့ဘင်းညော့နေသွားလိမ့်မယ်လို့တရုတ်အာဏာပိုင်တွေကတွက်ကိန်းချထားပုံရပါတယ်ဒါပေမဲ့အခုတော့ရာဘာရောဘင်းရောယူနန်ကတင်သွင်းတယ်လို့ဖြစ်နေပါတယ်အရင်ကလည်းဘင်းအစားထိုးတင်တာကစားခဲ့ဘူးပါတယ်တရုတ်ညီနောင်တီထောင်တဲ့ထိုင်းနိုင်ငံက CP ကုမ္ပဏီအုပ်စုကမြန်မာစစ်အစိုးရလက်ထက်1990ပြည်လုံအစိုးပိုင်းကရှမ်းပြည်နယ်မှာပြောင်းဘူးစိုက်ခွင့်ရခဲ့ပါတယ်။ပြောင်းဘူးဟာလူစားသုံးဖို့ရောအိမ်မွေးတိရစ္ဆာန်အတွက်ရောဇီဝလောင်စာအတွက်ရောအသုံးဝင်ပါတယ်။ဘင်းစားတို့ပြည်နယ်အဖြစ်ပြောင်းဘူးဘင်းကိုစိုက်ရတာလို့ CP Company အုပ်စုကဆိုပါတယ်။ဒေတာကလက်နဲ့ကင်နေရှိနေတာကိုဂယုမဆိုင်ပြည်တရုတ်ကယင်းတင်းမြုပ်နှံတာဖြစ်ပါလေ
။ထိုင်းဝန်ကြီးတက်ဆင်ရှင်နာဝတ်2003မှာတည်ထွင်တဲ့ပြာဝရီကျောက်ဖျားမဲကောင်စီဝါရေးဗျူဟာထွက်လာတာထိုင်းကုမ္ပဏီအတွက်အခွင့်အကောင်းဖြစ်သွားပါတယ်။ဒီဗျူဟာအရရှမ်းပြည်နယ်ကမြေလွတ်မြေရိုင်းဆိုတဲ့နေရာတွေမှာဧကနှစ်တန်းဒီပါပြောင်းမှုစိုက်ပျိုးခွင့်ရသွားပါတယ်။အစပိုင်းမှာထိုင်းကုမ္ပဏီထောက်ပံ့တာမို့ပြောင်းမှုစိုက်ပျိုးသူတွေအောင်းမြင်ပါတယ်။ပြောင်းရင်းနဲ့များလာတဲ့အခါအသေးစားလုပ်ငန်းတွေကိုကုမ္ပဏီကတာဝန်မယူနိုင်တော့ပါဘူး။2013မှာပြောင်းမှုတန်ချိန်တန်တန်းခွဲထုတ်လုပ်နိုင်ခဲ့ပါတယ်။ရှမ်းပြည်နယ်အတွက်ပြောင်းမှု85ရာခိုင်နှုန်းယူနန်ကိုတင်ပို့ပြီး25ရာခိုင်နှုန်းကိုပြည်တွင်းမှစားသုံးပါတယ်။ပြောင်းမှုစိုက်ပျိုးမှုမှာအရင်းစိုက်တာများရင်များသလိုအထွက်တိုးတဲ့အတွက်အရင်းစိုက်နိုင်သူတွေသာကြီးပွားလာကြပါတယ
်။မြမစီပွားရေးအသွင်ကူးပြောင်းအောင်လုပ်တဲ့အင်အားစုတွေထဲမှာတရုတ်နဲ့ထိုင်းဟာအဓိကပါဝင်ပါတယ်။တရုတ်နဲ့ထိုင်းကုမ္ပဏီတွေကြောင့်တနိုင်တစ်ပိုင်းအင်တောင်စုလေယာစနစ်ကိုလေယာစီပွားရေးလုပ်ငန်းနဲ့အစားထိုးနိုင်တာဖြစ်ပါတယ်။ဒါပေမဲ့ရွေချက်အောင်မြင်မှုအတွက်စီမံအုပ်ချုပ်ရေးကောင်းဖို့စိုက်ပျိုးသူနဲ့ဝယ်ယူသူသဘောတူညီချက်ရရှိဖို့နဲ့ဒေသခံလက်သမားကိုကာကွယ်ဖို့လိုအပ်ပါတယ်တဲ့။ဒါပေမဲ့မြန်မာပြည်မှာတော့ဒီလိုအပ်ချက်တွေတခုမှမရပါဘူး။လေယာစီးပွားရေးလုပ်ကိုင်တဲ့နေရာမှာတိုင်းရင်းသားလက်နက်ကိုင်တွေရှိနေတာဟာလုပ်ငန်းကိုထိခိုက်စေပါတယ်။ဘယ်လိုပဲဖြစ်ဖြစ်တရုတ်နဲ့ထိုင်းကုမ္ပဏီတွေကတော့နောက်မဆုတ်ပါဘူး။ပြောင်းမှုနဲ့ရာဘာမှာအရင်မဆိုင်နိုင်တဲ့တောင်တူလေသမားတွေဟာနိုင်ငံခြားအရေးရှင်တွေရဲ့လောက်ခစားအလုပ်သမားဖြစ်သွားပါလေ။ဝင်ငွေနဲ့မစားလောက်တဲ့လေသမားဟာဒိန်းဆိုင်ကြီးစိုက်ပျိုးရေးပြဿနာဖြစ်ရှင်းရပါလေ။ဒါကြောင့်ဘိန်းအစားထိုးပြီးနာအဖြစ်ပြောင်းမှုပင်ကိုစိုက်ရတာဆိုတဲ့ရည်ရွယ်ချက်နဲ့ဆန့်ကျင်ဘက်ဖြစ်နေပါလေ။မြမပြည်မြောက်ပိုင်းမှာတရုတ်ပိုင်းငပြောလုပ်ငန်းရာဘာလုပ်ငန်းနဲ့ပြောင်းမှုလုပ်ငန်းတွေတိုးပွားနေသလိုစေတာဥယျာဉ်နဲ့ဘိန်းကွင်းတွေလေးသိုးပွားနေပါတယ
်ဒီတစ်ပတ်ကျန်းမာရေးခဏမှာတော့ COVID-19 ရောဂါထိရရောက်ကုသခံနိုင်ပုံအကြောင်းတင်ပြထားပါတယ် COVID-19 ကမ္ဘာကပ်ရောဂါစိုက်ချိန်မှာခြားတိုင်းဒီရောဂါဖြစ်မှနဲ့ဒီရောဂါဖြစ်တိုင်းအသက်ဆုံးရှုံးမှစိုးရိမ်မှုများနိုင်ပေမဲ့စနစ်တကျကုသခံနိုင်တဲ့အနည်းတွေရှိနေပါတယ်မကြာခင်ဖြစ်လာတဲ့မိုးရင်းတကွေးပါဝင်အခြားသာမန်ခြားတာတွေနဲ့ခွဲနိုင်ဖို့ဘလို့လက္ခဏာတွေကိုသတိပြုတင်ပါလေဘယ်အချိန်ဆေးဥစည်းကံပြတင်ပါလေဒီလူနာတွေကိုအနီးကပ်ကင်တွယ်နေရတဲ့အရေးပေါ်ထူကုနဲ့ရကုန်ဆေးဥကြီးရေးပေါ်ဌာနကဘမခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလေဟုတ်ကဲ့ရေးပေါ်ထူကုဆရာဝန်ကြီးဘမခဒေါက်တာမမောဦးခင်ဗျာဒီ COVID-19 ရောဂါကိုထိထိရောက်ကာကွယ်ဖို့ပြည်သူတွေအတွက်ပေါ့နော်အဓိကလက်သင့်စင်အောင်ဆေးဖို့လက်နဲ့မျက်နှာမထိအောင်သတိထားဖို့နောက် mask ပတ်သက်နဲ့နှာခေါင်းစည်းတက်ဖို့နဲ့ social distancing လို့ခေါ်တဲ့တူဦးနဲ့တူခက်ခွာနေထိုင်ဖို့ဆိုတော့အချက်ကြီး၄ချက်နဲ့နောက်ဒီဆေးဝန်ထမ်းတွေတက်တော့ဆရာရင် PPE အကာအကွယ်ဝတ်စုံကိုအပြည့်အစုံဖို့ကိုပြီးခဲ့တဲ့တစ်ခေါက်ကပြောပြီးမှဒီတစ်ခေါက်တော့ဆရာရင်ဒီကာလာတဲ့ဖြားနာလာခဲ့ရင်ဘလို့ထိထိရောက်စီမံတင်တာကိုဆွေးနွေးမှာပါဆရာအဲ့ဒီတော့အဖျားရှိလာရင်ဘလို့စလုပ်တင်လဲဆရာ
ဒီအချိန်မှာတော့ကဘာခယောဂါအခြေအနေမျိုးမှာဖြားနာပြီဆိုရင်အများအားဖြင့်အရန်ကြောက်လန့်သွားကြတာပေါ့နော်ကျွန်တော်ရှိဆေးရုံတွေရှိပါတယ်ဟိုဖြားတာပဲဖြစ်ဖြစ်မဖြားခင်တော့မှစိုးရင်ပြီးတော့ပဲဖြစ်ဖြစ်လာပြတာရှိတကယ်တော့ဖြားတိုင်းကိုဗစ်ဖြစ်တယ်လို့ကိုယ့်အမူလည်းအရန်တန်နေရကြီးပြီးတော့စိုးရင်ကြီးမှဖြစ်ပါနဲ့တာမန်ဖြားတယ်ဖြားတယ်ကကိုယ့်ကိုပြန်စင်းစားဖို့လိုတယ်ကိုယ်မှာဖြားနေတဲ့ဖြားအကြောင်းရင်းတစ်ခုခုရှိနိုင်မရှိနိုင်ဘူးကိုယ်အစတည်းကလည်းမကြာခဏကြာတယ်ကိုဗစ်မတိုင်ခင်တည်းကလည်းပဲဖြားကုသရောဂါကြီးတဲ့ဥမာ TB ရှိတယ်ဘလို့ရှိဖြားရရှိနေအကြောင်းရင်းနဲ့မရှိဘူးစက်မှနေရင်းကနေပြီးတော့ဘုံကမနေ့ကတောင်းတောင်းကြီးပဲဒီနေ့မှဖြားတယ်အဲဒီလိုအခြေအနေမျိုးတွေနဲ့ကြုံနေလို့ရှိရင်ကိုဗစ်လိုချက်ချင်းမစင်းသားပါနဲ့ဟောအဲ့ဒီအချိန်မှာကိုယ့်ရဲ့ဤသက်ဆရာဝန်ကိုယ့်နဲ့ဤသက်တဲ့ဆရာဝန်နဲ့အရင်တို့မို့ရင်စက်မှရေးထားတာဆက်သွယ်ပြီးတော့ခုကျွန်တော်တို့ဝိုင်းမဆိုလဲဟွန်လိုင်းရှိပါတယ်ဖုန်းနဲ့ contact လုပ်လို့ရပါတယ်ဆွေးနွေးလိုက်ပါရောဂါလက္ခဏာအခြေအနေကကိုဗစ်နဲ့တူမတူပေါ့ကိုယ်ဆရာဝန်နဲ့တိုင်ပင်ကြီးဆရာဝန်ပေးတဲ့ဆေးတွေတောက်တာတို့နဲ့ပဲပါရစတမောတောက်တာတို့ဒါနဲ့ပဲသက်သာသွားနိုင်ပြီ
ဟုတ်ကဲ့ဆရာအဲ့တော့ဒီကိုဗစ်နဲ့တူမတူခွဲခြားနိုင်တဲ့လက္ခဏာတွေရောပြောပြပေးလို့ရမှာဆရာ
ကိုဗစ်ဆိုတာတော့အရင်တော့ကဖြားတယ်ချောင်းဆိုးလာမယ်တောက်သက်ရှူလမ်းကြောင်းနဲ့ပတ်သက်တဲ့မိုးတွေချက်တယ်ဒီလိုသဘောမျိုးနဲ့လာကြတဲ့လူတွေအရင်တော့ကိုဗစ်ကံတရရှိတဲ့လူဖြစ်သက်မှတ်ပြီးကျွန်တော်အတိအကျခွဲပြီးတော့ကုသခဲ့တာအခုတော့ သူကိုရပြီလည်းမကြခင်မိုးချိုင်လာတော့မှဆိုတဲ့ခါကျတော့ဒီလက္ခဏာတွေဟာလည်းပဲကိုဗစ်နဲ့ဆက်ဆက်နေတာကိုတွေ့ရတာကိုတွေ့ရတာပေါ့နော်အဲ့ဒါမူလည်းကျွန်တော်တို့ကတရားရည်ကိုထည့်သွင်းစဉ်းစားဖို့ပြောတာပေါ့နော်တစ်ခါကျတော့ချမ်းစိတ်စိတ်ခံစားရတာပေါ့ချမ်းစိတ်စိတ်ဖြစ်တဲ့အပြင်ဒီချုပ်လေးမှာချမ်းပြီးတော့ချမ်းတုံနေဟာမျိုးပါလာနိုင်ငယ်အခုကကျတော့ကိုလက်တွေကိုက်ခဲပြီးတော့ခေါင်းတအားခိုက်နေတယ်လက်ချောင်းနာနေတယ်နောက်တစ်ခုကကျုပ်လူတွေမှာတူတူဆန်းဆန်းကကျတို့ဒီရန်ကုန်ဆေးရုံတွေမှာလည်းပဲလာကြလိမ့်ရှိတယ်ကအနက်ခံလို့မရဘူးဟုတ်ကဲ့ကျွန်တော်တိစ်ဒီရတာတော့ရှားထုံရယ်ရှားဒီရတာမရဘူးဒီလိုလူမျိုးတွေလည်းလာတယ်ဒီတက္ကသိုလ်အသစ်6ချက်ကအမေရိကန် CDC ကလည်းပဲသူတို့ရှိမှဖြစ်နေတယ်ရှစ်သိန်းလောက်ရှိနေတဲ့လူနာတွေထဲမှာလည်းဒါမျိုးတွေတွေ့နေရတယ်ဘောနော်ဒီလိုအခြေအနေမျိုးဆိုတော့သူတို့ရှိမှလည်းတွေ့နေရတယ်အဲ့ဒီအချက်တွေရှိလာတဲ့အခါမျိုးကြရင်ကိုယ့်ကိုယ်ကိုတနည်းရှိဖို့လိုတာပေါ့အမှန်တကယ်လို့ပဲဆိုပြီးတော့ပေါ့နေလို့တော့မရဘူးကိုဗစ်ตมคงซะจะเจอรู้สวดอยู่กู
โอเคดินักออนทุบแล้วว่ะซะเนา
ะโอเค
ซะซะ
นักออนทุบไปอยู่มาซื้ออยู่ซื้อกันนี่เนี่ยคนเนี่ยนี้ตัดเนี่ยเจ้าใหม่ฐานะดิเสียวนนี่เนี่ยเนียนซงไก่เนี่ยซุ้นด้วยพี่แล้วซื้ออยู่ตั้วกูซินซาได้เนี่ยไอ้มากูอ่ะกูเปลี่ยนซินซาโหหลูดาก็โหกูอ่ะมาสเตอร์ทาดล่ะหลูรู้เดียวตั้วได้คํามาปัสคาซื้อได้คํามากูอ่ะไม่จากนะเล่ซื้อดล่ะไม่ซื้ออยู่ကိုကလူစုလူဝေးရှိတဲ့နေရာကိုသွားသလားလူတွေအုပ်စုလိုက်တဲ့မှာဆိုရှယ်ဒစ်စတန်စီမရှိဘဲနဲ့နေခဲ့သလားအဲ့လိုမျိုးကိုကိုအရင်စဉ်းစားဖို့လို့ဒါမှမဟုတ်ကိုက positive ထွက်ပြီးသားလူတယောက်နဲ့များနှိမ့်ချမှုလည်းရှိတယ်တွေ့လဲတွေ့ခဲ့ဘူးရဲ့ဆိုရင်တော့ကျွန်တော်စိတ်ဥစိကန်တွေကိုလာခဲ့ပါရကျွန်တော်ရဲ့ကုသမှုတွေပေးဖို့အတွက်ဒါအစီအစဉ်ရှိပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာမဖြစ်မနေဒီဆေးရုံသွားရမယ့်အနေအထားမျိုးပေါ့နော်နောက်ကျတာလည်းမဖြစ်အောင်လို့ဆရာရေ
ဒီတော့ကိုပြည့်ရဲ့တဘောအသက်ရှင်နေရောက်အဓိကထိတာဆိုတဲ့အခါကျတော့ဖြားနေတဲ့ပြင်ချောင်းဆိုးမယ်လေချောင်းနာမယ်နောက်သက်ရှင်နေရောက်နဲ့ပတ်သက်လို့မောမယ်ရင်ထဲမှာကြက်မယ်ဒီမထက်မှာအောက်မယ်ဒီလိုအခြေအနေမျိုးတွေရှိနေပြီဆိုရင်တော့ဆေးဥစည်းကောင်လာခဲ့ပါဆေးဥစည်းကောင်လည်းသွားပါဒါမှကိုကဆွတ်ယူတဲ့အစီအစဉ်ထဲမှာပါပြီးတော့ဆွတ်ယူပြီးပုံစံနဲ့ကြည့်သူစီချတာတိနေမှာဖြစ်တဲ့အတွက်ကြောင့်မောမယ်ချားမယ်ဒီလိုမျိုးဆိုရင်တော့မဖြစ်မနေလာဖို့ကျွန်တော်ကတော့သိခေါ်ချင
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီယောဂအခန်းရှိထားတဲ့ဒီလိုနဲ့တက်ကြီးတွေအတွက်ပေါ့နော်သူတို့ကဖြစ်တာနဲ့ခက်မနေဆိုးသွားနိုင်တာမို့သူတို့တွေဘယ်လိုကြံပေးကြလဲဆရာကြီ
းခုရှိမှာတနည်းအားရှိတယ်ဆိုရင်ကိုကငကူတွေရလည်းပဲဈေးကြိုတွေသွေးတို့တွေနှလုံးယောဂါတွေချောက်ကတ်တွေဒီလိုမျိုးတွေဒါမှမဟုတ်လေကင်ဆာရှိခဲ့တာတို့ကင်ဆာကြောင့်ဆေးသွင်းနေရတာတို့ဒါမှမဟုတ်လေကိုကစတီရိုက်ခေါ်တဲ့ဟိုကုခါကိုကျစေတဲ့ဆေးတွေအချားကြီးတောက်နေရတဲ့လူမျိုးတို့ဒီလိုမျိုးဖြစ်တဲ့လူမျိုးမှာဖြားတယ်ကျွန်တော်တို့လည်းပတ်သက်တဲ့အရာပေါ်လာမယ်ဆိုရင်ဒါဆိုရင်လည်းပဲကျွန်တော်တို့ဆေးရုံစည်းကမ်းတွေကိုလာခဲ့ပါဒါမှကျွန်တော်တို့ကစောစောစီစီပြီးတဲ့အချိန်မျိုးမှာစောစောစီစီလိုတဲ့ကုသမှုတွေကိုပေးလို့ရမှာဖြစ်ပါတယ်နောက်တစ်ခုကအဲ့လိုဖြစ်သွားတဲ့အခါမှာကျွန်တော်တို့ကအတန်တရာရှိတဲ့လူနာဖြစ်တဲ့အတွက်ကြောင့်ဆွတ်ယူပါမယ်တကယ်လို့ကမန်ချားယုံမင်းနဲ့ဆွတ်ယူပြီးတော့ပိုးမွေးဖို့လိုသလားဆိုတော့အဲ့လိုလည်းမလိုဘူးအလောက်ကြီးတဲ့ကြောက်ဖို့မလိုပါဘူးသူကသူကမန်ဖြားပြီးတော့နေရာ၃ရက်ကြာတဲ့အခါမှာသူ့အတူပြန်ကောင်းသွားတဲ့လူနာတွေလည်းအများကြီးရှိပါတယ်။အဲ့လိုလူနာမျိုးတွေအတွက်ဤသက်ရာ GP ဖြစ်ဖြစ်ဤသက်ရာကိုယ်နဲ့သက်ဆိုင်ရာဆရာဝန်ဖြစ်ဖြစ်နဲ့အကြံဉာဏ်ကိုအရင်ဆုံးယူလိုက်ပါ။
ဟုတ်ကဲ့ဆရာ။အဲ့တော့ဒီဆေးဥစည်းကံရောက်ပြီးတဲ့အခါမှာရောပြင်းပြင်းထန်ထန်ဖြစ်နေတဲ့အဆင့်မျိုးပေါ့နော်။ဘယ်လောက်ထိဆုံးရရှိလဲဆရာ
။ COVID-19 ဆိုတာလည်းပဲသလောတဲ့ခုခေတ်မှာပေါ်လာပြီးအရန်ကို serious ဖြစ်ပြီးတော့အရန်မြန်ဆန်တဲ့ယောဂါလို့သတ်မှတ်ထားတဲ့ဆိုတော့လည်းပဲလူနာတော်တော်များများကတော့ဒီလိုတခြားနိုင်ငံတွေရဲ့ဥစ္စာကိုကြည့်ရင်လည်းပဲဒီလိုပါပဲ။COVID-19 ဖြစ်တဲ့လူတရားရှိခဲ့ရင်80လောက်ကယောဂသိပြင်းထန်ပါဘူးကျွန်တော်တို့ရှိမှတွေ့နေရတဲ့စီရင်စရာလည်းဒီတိုင်းပါပဲဒါပေမဲ့ခုနပြောတဲ့ကိုယ်ရှိမှကိုမောဘေးဒီစီးစ်ခေါ်တာပေါ့နော်ဒီလိုတွေးလို့တော့ဒီလိုဟာကြီးချောက်ကတ်တို့နဲ့နောက်ခုနကိုခန်းအားကျစီတဲ့စီတွေတောက်နေရတဲ့အခြေအနေမျိုးတွေနဲ့ဆိုရင်တော့သိုးတဲ့ပမာဏအများအဲ့ဒီလူတွေက ICU လို့မယ်အတက်ကဲကူးစားမှုတွေလို့မယ်တက်ရှူစစ်တွေလို့မယ်အဲ့ဒီလူနာရဲ့ဟိုဥမာလူတရားဖြစ်နေတယ်ဆိုရင်အဲ့ဒီဟာအရေးအတွက်လို့တာလူ15ယောက်20တဲ့မပူပါဘူးဆိုတော့အဲ့15ယောက်20တဲ့မှာလည်းပဲပြန်ကောင်းနိုင်တဲ့လူတွေလည်းရှိပါတယ်ကျွန်တော်တို့စောစောရောက်ဖို့လိုတာပေါ့ဒီ COVID-19 ကအောက်ဆီဂျင်ကိုကျပြီးတော့မရှူနိုင်မကင်နိုင်တဲ့အခြေအနေမျိုးကြမှာရောက်လာရင်ပြည်သူမှုဖြစ်ဖို့ပိုများတယ်အဲဒီလိုတွင်းပြီးတော့ဒရန်ဆိုးတဲ့လူတွေရှိနေပြီဆိုရင်10ယောက်တွင်းနေဆိုရင်6ယောက်9ယောက်ကဒေဇာဘောက်ကြီးဖို့ရှိတယ်အရင်ဆိုးတဲ့အချိန်ထိတည်းကိုယ့်ကိုမစောင့်နေသင့်ဘူးကိုရှိမှအသက်ရှူလမ်းကြောင်းနည်းနည်းမောလာပြီတရှိမဝဘူးချားလို့ချားဒီလိုအခြေအနေမျိုးတွေလည်းရှိတယ်ကိုကလည်းပဲလိုင်းနာတဲ့ဟာတွေနဲ့မလိုင်းနာခဲ့ဘူးဒါဖြစ်ကတူနေတယ်ကျွန်တော်ကစေရုံစီကံအချိန်ကြီးရောက်လာရင်အဲ့ဒီဖြစ်နေရကနေပြီးတော့ပူဆိုးသွားတဲ့လူတိတ်မတွေ့ရအောင်အစတွေကဆိုးတဲ့လူတွေလာတဲ့လူတွေပဲပြေဆုံးတော့တွေ့ရအောင
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်။တန်ရင်တင်းလွာကကျေးဇူးပါတယ်။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ဖီဝါဝိုင်းတော့ဒါရီတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့မြန်မာရွှေ့ပြောင်းအလုပ်သမားတွေမြောက်ရီနယ်စပ်ကိတ်ကနေဝင်ထွက်စီဖို့မုံပြည်နယ်လုံခြုံရေးနယ်နယ်စပ်ရေးရာဝန်ကြီးကမုံပြည်တက်ပါတီကိုအကြောင်းကြားခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားမှုမှာတိတာစွာရောကြခဲ့တယ်ဆိုတာနဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတောင်းတဲ့ချီမြောက်ရီနယ်စပ်လမ်းကြောင်းကနေရက်ပြန်လာနိုင်ရေးဆောင်ရွက်နေတဲ့အကြောင်းတွေကိုကြားစားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါလက်ရှိ COVID-19 ရောဂါကကွယ်ထင်းချုပ်တဲ့ကာလမှာထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေဖျားသုံးစုနယ်စပ်ကနေမဝင်စေပဲမြဝတီနယ်စပ်ကိတ်ကနေဝင်ထွက်စေဖို့အတွက်ကိုပူပန်းကူညီဆောင်ရွက်သွားဖို့အမွန်ပြည်နယ်အစိုးရအဖွဲ့ဝင်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကပြည်နယ်ဝန်ကြီးချုပ်ကိုစာလက်မှတ်ရေးထိုးပြီးဧပြီလ23ရက်နေ့နေ့စွဲနဲ့မွန်ပြည်သစ်ပါတီကိုအကြောင်းကြားစာတစ်စောင်ပေးပို့ခဲ့ပါတယ်။နေရပြန်မဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအနေနဲ့တရဝင်းနယ်စပ်ကိတ်ဖြစ်တဲ့မြဝတီနယ်စပ်ကိတ်တစ်ခုတည်းကနေပဲဝင်ရောက်တင်တယ်လို့လည်းမွန်ပြည်နယ်အစိုးရရဲ့အကြောင်းကြားစာမှာဖော်ပြထားပါတယ်။ဒါနဲ့တဆက်တည်းမှာပဲထိုင်းနိုင်ငံကနေရပြန်မြန်မာအလုပ်သမားတွေအနေနဲ့ဖျားသုံးစုနယ်စပ်လမ်းကြောင်းကိုပြန်လာခွင့်မပြုဖို့နဲ့မြဝတီနယ်စပ်ကိတ်ကိုသာပြန်လာကြဖို့ဧပြီလ25ရက်နေ့နေ့စွဲနဲ့မွန်ပြည်တစ်ပါတီဗဟိုဌာနချုပ်ကဖျားသုံးစုမြို့နယ်အုပ်ချုပ်ရေးရုံးကိုဆက်လက်ညွှန်ကြားထားပါတယ်မြန်မာရွှေ့ပြောင်းအလုပ်သမားတွေနေရပြန်တဲ့အခါမှာမွန်နဲ့ကရင်ပြည်နယ်အစိုးရတို့ကမြဝတီမြို့မှာကျိုးဆူရေးစခန်းတွေဖွင့်လှစ်ထားမှာဖြစ်ပြီးကွာရန်တင်းစခန်းမှာ21ရက်နေထိုင်သွားရမှာဖြစ်ပါတယ်
COVID-19 ရောဂါဖြစ်ပွားမှုကိုသိရောက်စွာကာကွယ်တားဆီးနိုင်ဖို့အတွက်တပ်မတော်နဲ့တိုက်ပွဲဖြစ်ပွားစဉ်မှာထိတွေ့မှုမျိုးတွေကိုရှောင်ရှားလိုက်တဲ့အတွက်ဒေသတွင်းတိုက်ပွဲဖြစ်ပွားမှုမှာသိတာစွာရောကြခဲ့တယ်လို့ DNL တမ်းမလောင်တပ်ဖွဲ့ဘက်ကပြောပါတယ်ဧပြီလအတွင်းတမ်းမြူရာလူမျိုးရေးတပ်မတော် DNL နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲနှစ်ကြိမ်သာဖြစ်ပွားခဲ့ပြီးနောက်ပိုင်းမှာဆက်လက်ဖြစ်ပွားတာမရှိတာသလနေပါရှိပြီလို့ DNL သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမှုတိုင်ကျော်ကပြောပါတယ်။ DNL အနေနဲ့တိုက်ပွဲဖြစ်ပွားမှုကိုလျှော့ချလိုက်တယ်လို့တစ်ဖက်မှာလည်းအစိုးရကြားမှရေးလူသားတွေမရောက်နိုင်တဲ့ဒေသတွေမှာ COVID-19 ရောဂါကာကွယ်တားဆီးရေးလုပ်ငန်းတွေကိုဦးစားပေးလှုပ်ဆောင်ရရှိနေတယ်လို့လည်းသူကပြောပါတယ်။
အခုရက်ပိုင်းအတွင်းမိုးရွာသွန်းမှုကြောင့်ရခိုင်ပြည်နယ်ကစစ်ဘေးဒုက္ခသည်စခန်းတွေမှာနေထိုင်ရေးအပအဝင်အခက်အခဲပေါင်းစုံနဲ့ကြုံတွေ့နေရပါတယ်ဒုက္ခသည်စခန်းများစုမှာတာလပတ်အမိုးတွေနဲ့ဆောက်လုပ်ထားတဲ့ယာယီတဲတွေဖြစ်ပြီးမိုးရွာတဲ့အတွက်နေထိုင်ရေးအပအဝင်ချက်ပြုတ်စားတောက်ရေးပါအခက်ကြုံနေရတယ်လို့ဒုက္ခသည်စခန်းတွေမှာကူညီပေးနေသူတွေကပြောပါတယ်2018ခုနှစ်ဒီဇင်ဘာလကစပြီးမြန်မာအစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့အကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့အတွက်နေရစုံခွာသူတသိန်းခွဲနီးပါးကယာယီဒုက္ခတွေစခန်းတွေမှာခိုလုံနေကြတာဖြစ်ပြီးဒုက္ခတွေစခန်းအများစုမှာလည်းပျက်စီးနေတဲ့အတွက်ပြန်လည်ပြုပြင်ဖို့လိုနေတယ်လို့စစ်ရှောင်စခန်းတာဝန်ခံတွေကပြောပါတယ်
COVID-19 ရောဂါထိန်းချုပ်ကာကွယ်နေတဲ့ကာလမှာကရင်ပြည်နယ်ကွန်ကရစ်ကြိုက်တုံလမ်းမပေါ်မှာတည်တင်ကားကြီးတွေပုံမှန်မပြတ်သွားလာဖွေးပြူးပေးနေတာနဲ့ပတ်သက်ပြီးဒေသခံတွေကမလူလားကြဘူးလို့ပြောဆိုနေပါတယ်။ယောဂါထိန်းချုပ်တဲ့အနေနဲ့အဲ့ဒီလမ်းမှာသွားလာနေတဲ့ဒေသခံတွေကိုအဲ့ဒီမှာရှိတဲ့လက်နက်ကင်ဖွဲ့တွေကအဝင်ထွက်စစ်ဆေးပြီးသွားလာကသမှုတွေလုပ်နေပေမဲ့လည်းတည်တင်ကားတွေကတော့ပုံမှန်မပြတ်ပေးသွားလာနေတာကိုဒေသခံတွေကအခုလိုမလူလားတာလည်းဖြစ်ပါတယ်။အဲ့ဒီနယ်မြေမှာတစ်ထုတ်တန်နဲ့ပတ်သက်ပြီး KNU ဘက်ကပိတ်ထားလိုက်ပြီးဖြစ်တာကြောင့်အောက်ခြေမှာခုလိုတိဆက်လက်ထုတ်နေတာဟာတခြားလက်နက်ကန်ဖွဲ့တွေနဲ့ပတ်သက်မှုရှိမရှိမသိသေးဘူးလို့ KNU ဘူတစ်သောတာဝန်ခံပထမမန်းပါတွန်းကဆိုပါတယ်။ကရင်ပြည်နယ်ရဲ့အမြင့်ဆုံးမော်လိပ်တောင်ကျောလျှောက်မှာတပ်တန်းရဲစစ်တွေခုတ်ယူနေတာကြောင့်တစ်သောတွေလည်းပြုံးတိနေပြီလို့ဒေသခံတွေကပြောပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းလားရှိုးမြို့နယ်ထဲမှာဟိုဆေရွာကရွာသားတဦးဟာဧပြီလ24ရက်နေ့ညနေကနွားရွှာရှာရကအပြန်ရွာအဝင်တမိုင်ခန့်အကွာမှာအစိုးရတပ်မတော်နဲ့စုံမိပြီးဖမ်းဆီးစစ်ဆေးရိုက်နှက်ခဲ့ပြီးတနက်နဲ့ပြစ်တက်ခံရတယ်လို့ဒေသခံတွေကပြောပါတယ်။ဧပြီလ3ရက်စပြီးအစိုးရစစ်တပ်ဟာလာရှိုးအရှိဖက်ချမ်းကိုအင်အားဖြည့်တင်းကကောင်းခါပြည်သူစစ်တပ်ဖွဲ့ရဲ့တပ်စခန်းတွေမှာဝင်ရောက်နေရာယူကြပြီးတော့အဲ့ဒီဒေသမှာလှုပ်ရှားနေကြောင်းလာရှိုးရောက်မိုင်းယော်မန်းကျက်ဒေသခံတွေကပြောပါတယ်။လွန်ခဲ့တဲ့2016ခုနှစ်ကလည်းအစိုးရတပ်မတော်ခမရ36နှစ်ဟာမိုင်းယော်အဝင်မှာခြံအလုတ်တလုတ်တဲ့ရွာသား9ဦးကိုဖမ်းပြီးတပ်ဖြတ်ခဲ့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးတော့မှာပါ COVID-19 ကူးစက်ရောဂါပြန့်နှံ့နေတဲ့ကာလမှာထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေတောင်းတဲ့ချီအတွက်ဧပြီလ30ရက်နေ့နောက်ပိုင်းမြောက်ရီနယ်စပ်လမ်းကြောင်းကနေနေရက်ကိုပြန်လာနိုင်ရေးသက်ဆိုင်ရာအစိုးရဌာနတို့စီစဉ်နေကြပါတယ်တရားမဝင်ဝင်ရောက်တဲ့အလုပ်သမားတွေလည်းသက်ဆိုင်ရာတန်ရုံမှာစည်ရင်းသွင်းနိုင်တယ်လို့လည်းဆိုပါတယ်မိကလျာမုံကလည်းစူးစီးတင်ဆက်ထားပါတယ်
မြန်မာနိုင်ငံကိုပြန်ချင်တဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလုပ်သမားတွေရဲ့စည်ရင်းသိရှိနိုင်ဖို့နဲ့လိုအပ်တာတွေကိုကူညီဆောင်ရွက်ပေးနိုင်ဖို့ဘန်ကောက်မြို့မှာရှိတဲ့အလုပ်သမားတန်ရာရှိယုံဝက်ဆိုက်ဆံမျက်နှာမှာဖောင်ဖြည့်ပြီးတော့စည်ရင်းပေးသွင်းတဲ့နေရာမှာတရားဝင်ဆက်ရွက်စာတမ်းထောက်ထားမရှိသူတွေကိုလည်းစည်ရင်းပေးသွင်းနိုင်တယ်လို့မဟာချိုင်မှာရုံးခွဲဖွင့်ထားတဲ့ရွှေ့ပြောင်းလုပ်သမားခွင့်ရီကွန်ရဲ့ MWIN2 ဥက္ကဋ္ဌကိုတန်းစော်ထိုက်ကအခုလိုပဲပြောပါတယ်
လုပ်သမားတွေကလည်းကြံရှင်လို့ရှိရင်ဒီစီစဉ်ခိုင်းသွားတာရှောင်းတယ်ဟောသူတို့စီစဉ်ရတော့ဗျာဒီကနေပြီးတော့တန်ရောင်းကနေပြီးတော့စည်ရင်းယူလိုက်တယ်ကိုစည်ရင်းတင်တယ်လို့ပြန်စစ်မယ်ပြီးလို့ရှိရင်ဒီစည်ရင်းတိုင်းကိုမဲဆောက်တန်ရာရှိကိုပုံမယ်အပန်ရှိပြန်စစ်မယ်ဒီပြေခါကြမှာဒီလုပ်သမားတွေစဉ်းစားချပြီးဘုပဲမြန်မာပဲချမ်းကိုပြန်ပို့မှာမြန်မာပဲမြန်မာဆိုရလည်းပဲပြန်ဝင်လုပ်သမားတွေကွန်တိုင်21ရဲ့လို့ပါတော့နေရာတစ်ခုမှာတရားသီးစာစီစဉ်ပေးပြီးမှပြင်ချင်ချပြီးမှဆက်ချရတယ်ဆိုတော့သူကသူ့နေရာကိုပြန်ပို့မှာဟုတ
်ဒီနေရာမှာထိုင်းနိုင်ငံကိုတရားမဝင်ဝင်ထွက်သွားလာနေတဲ့မွန်ပြည်သစ်ပါတီထိန်းချုပ်တဲ့ဖျားသုံးစုမြင့်နေတဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးအတွက်ကိုရှေ့ပြောင်းလုပ်သမားတွေကိုဝင်ခွင့်ပြုမှာမဟုတ်ပဲရဝတီဘက်ကတားထွက်ဖို့အစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းထားတယ်လို့မွန်ပြည်သစ်ပါတီပြည်တွင်းရေးဌာနတာဝန်ခံနိုင်ပညာလေကမွန်ဘာသာနဲ့အခုလိုပဲပြောပါတယ
်။တမ်းမြောက်ဝတီနောက်ကရောလုတ်နေမ်ကောရောလုတ်အမှုဝကောဘမလာတော့တမ်းမြောက်ဝတီဒီပရင်တန
်တရားဝင်ဆိုင်ရွက်စာရန်ရှိတာပဲဖြစ်ဖြစ်မရှိတာပဲဖြစ်ဖြစ်မြောက်တီရောက်ရင်တော့အစိုးရတာဝန်ယူပြီးကြိုးပို့လုပ်ပေးမှာပါ။မြောက်တီရောက်ဖို့သက်တော့ပြန်လာပါအဲ့ဒီကိုရောက်ရင်ဘယ်မြို့နယ်ဘယ်ပြည်နယ်သွားမှလဲစည်ရင်းတွေကောက်ယူပြီးတော့ကောင်းကောင်းမွန်မွန်အကျိုးဖို့လုပ်ပေးဖို့ကိုအစိုးရတာဝန်ရှိသူတွေကကျွန်တော်တို့ကိုပြောထားတယ
်ဒါအပြင်တိုင်းရင်းသားလက်နက်ကိုင်တွေခြေပြုတ်တဲ့ဒေသတွေမှာ COVID-19 ရောဂါကာကွယ်ထိန်းချုပ်ကူတက်ရေးထိရောက်စွာဆောင်ရွက်နိုင်ဖို့ကိုညှိနှိုင်းပူးပေါင်းရေးကော်မတီတရက်ကိုလည်းသမရမိတ်နဲ့ဖွဲ့စည်းလိုက်ပြီးလို့အေဗီလာ28ရက်နေ့ကအစိုးရသတင်းနဲ့ပြန်ကြားရေးဝန်ကြီးဌာနကနေသတင်းထုတ်ပြန်လိုက်တဲ့အပေါ်မှာရှေ့ပြောင်းအလုပ်သမားရေးလှုပ်ရှားသူထိုင်းမြန်မာခြေဆိုင်ပညာရေးနဲ့ဖို့ဖြိုးသွတ်သက်ရေးဖောင်ဒေးရှင်း FED အမှုဆောင်ဒါရိုက်တာဦးထွချစ်ကကြိုဆိုလိုက်တယ်လို့ခုလိုဆိုပါတယ်
အဲ့လိုမျိုး EAO တွေနဲ့ပေါ့နော်အစိုးရနဲ့ဆက်ရလို့ချင်းကျွန်တော်တက်မတော်နဲ့လူတွေပေါ့အဲ့လိုပူးပေါင်းကော်မတီဖွဲ့ပြီးတော့လုပ်ဖို့ကျွန်တော်တို့အများအားအကြံပေးလာတယ်။အခုလိုမျိုးကျွန်တော်တို့ဒီဟိုသမရယုံကနေပြီးတော့ EAO တွေနဲ့ပေါင်းလုပ်မယ်ဆိုရင်ဟာမျိုးထပ်လာလို့ကျွန်တော်အနေနဲ့တော့ဒါကြိုးဆိုတယ်ပေါ့နော်။
ထိုင်းနိုင်ငံမှာ COVID-19 ရောဂါကြောင့်စက်ရုံလုံရုံများစွာရပ်နားထားတဲ့အတွက်ရှေ့ပြောင်းမြန်မာလုပ်သမားတွေအနေနဲ့လုံးဝလုံပြုတ်သွားတာအလုပ်ဆိုင်ကခံထားရတာနဲ့အလုပ်ချိန်အလျှော့ခံထားရတဲ့သူတိတ်နဲ့ချီရှိနေပြီးရေးပေါ်ကာလကိုလည်းမေလ30ရက်နေ့အထိတိုးမြှင့်လိုက်တာကြောင့်မြန်မာလုပ်သမားတွေအိမ်ပြန်နိုင်ဖို့ကအခက်အခဲတွေရှိနေပါသေးတယ်လို့သိရပါတယ်ရှင်
ဆက်ပြီးတော့ရှမ်းပြည်နယ်ထဲမှာ COVID-19 ရောဂါပိုးကူးစက်ခံရသူ9ဦးအနက်ပြည်내သက်သာလာသူတွေရှိနေပါတယ်အသေးစိတ်ကိုနမ်ဟောင်းကနေစူးစီးတင်ဆက်ပေးမှာဖြစ်ပါတယ
်ရှမ်းပြည်နယ်မှာ COVID-19 လူနာ9ဦးရှိနေရမှာအဲ့ဒီအနက်ဒုတိယလူနာဖြစ်တဲ့တောင်ကြီးကအင်္ဂလန်ပြန်လူငယ်ဟာလက်ရှိမှာရောဂါပိုးမရှိတော့လို့ဧပြီလ28ရက်နေ့ကစေယုံကစင်းခွင့်ပေးလိုက်ပြီဖြစ်ကြောင်းတောင်ကြီးမြို့ဆောက်ဆံထွန်းစေယုံကရှမ်းပြည်နယ်အထူးရောဂါနေနည်းရေးဌာနကလက်ထောက်ညွှန်ကြားရေးမှူးဒေါက်တာနင်းဤဖြူကအခုလိုပြောပါတယ
်။ဒီကိုယ်တိုင်ကတော့၃ချိန်ကြည့်မှာ negative ဖြစ်တယ်ပေါ့နော်။အဲတောင်မှသူ့တော့ဒီနေ့စေယုံကစင်းပြီးတော့စေယုံကစင်းပြီးတော့ facility quarantine ပေါ့နော်ဟိုတယ်တစ်ခုမှာဟိုတက်ဆက်ထားမယ်ပေါ့နော်။
အင်္ဂလန်မှာဆေးပညာရပ်တွားရောက်တင်ယူလေ့လာပြီးပြန်လာတဲ့ဒီ case 29လူငယ်ဟာမတ်လ28ရက်နေ့ကရန်ကုန်ကိုပြန်ရောက်လာတာဖြစ်ပါတယ်ရန်ကုန်မှာ14ရက် quarantine ဝင်ပြီးဧပြီလ13ရက်ရှမ်းပြည်ပြန်တဲ့နေ့မှာပဲပိုးတွေ့ရှိကြောင်းအစိုးရရဲ့ကျန်းမာရေးဌာနကထုတ်ပြန်ပါတယ်သူဟာဆေးရုံမှာ16ရက်ဆေးကုသမှုခံယူပြီးနေပြန်ကောင်းလာတဲ့သူဖြစ်ပါတယ်ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့ကရှမ်းပြည်ရဲ့ပထမဆုံးလူနာကလည်းအလားတူဧပြီလ24ရက်နေ့မနက်ပိုင်းမှာတတိယအကြိမ်ပိုးထွက်စစ်ရမှာပိုးမရှိတော့ဘူးလို့ဧပြီလ28ရက်ကအဖြေထွက်လာပါတယ်။သူကတော့မြန်မာတိုင်းနိုင်ငံလုံးရဲ့ case 14လူနာဖြစ်ပါတယ်။သူနဲ့ပတ်သက်ပြီးတော့လာရှိုးပြည်သူစေယုံကြီးကဒေါက်တာညာမြင့်ကအခုလိုပြောပါတယ
်။24ရက်နေ့ကကျူတဲ့နမူနာပေါ့။အဲဟာဟိုဒီနေ့မနက်၄နာရီမှာကျွန်တော်တို့အဖြေပြရပါတယ်။အဲဒါတော့ negative လို့ပြောပါတယ်။ဒီ
ဒီကြောင့်မဲအမတ်ဆက်လေးလူနာကတော့မတ်လ23ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့ကနေပြန်လာပြီးနေမကောင်းဖြစ်လို့ကြောင့်မဲဆေးုံမှာတက်ရောက်ဆေးကုသမှုခံယူနေရကနေမတ်လ3ရက်နေ့မှာပိုးတွေ့ရှိကြောင်းကျန်းမာရေးဌာနကတရားဝင်ကြေညာပါတယ်အစိုးရရဲ့ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရလက်ရှိရှမ်းပြည်နယ်မှာကိုဗစ်
၄၈ပြီးအသွားလာကန်တက်ထားတဲ့သူစုစုပေါင်း9000ရရှိဆယ်6ဦးရှိပါတယ်။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။ကိုဗစ်-19ရောဂါထိန်းချုပ်ကာကွယ်နေတဲ့ကာလမှာထိုင်းနိုင်ငံရဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေမျက်ဝရီနဲ့စကိတ်ကနေဝင်ထွက်စီဖို့အတွက်ပူးပေါင်းဆောင်ရွက်သွားဖို့မွန်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကမွန်ပြည်သက်ပါတီကိုအကြောင်းကြားခဲ့ပါတ
င်းဆက်သွားမယ်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
။ April 30ရက်အကြာသပတေးနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မောင်ကတစ်လှည့်ပြောပါအောင်မယ်ရှင်။ American ပြည်ထောင်စုမှာ COVID-19 ကရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့လူစုလူဝေးမလုပ်ဘဲခွာခွာခွာနေကြရမယ့်အစိုးရညွှန်ကြားချက်ဒီကနေ့သက်တမ်းကုန်မှဖြစ်ပေမဲ့အစိုးရကသက်တမ်းတိုးဖို့အစီအစဉ်မရှိပါဘူး။မလလေတဲ့ကစပြီးပြည်ထောင်စုအစိုးရထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေတဖြည်းဖြည်းလျော့သွားလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပုတ်ထူးနေတော့ကပြောကြားပါရယ်သူအစိုးရအနေနဲ့နိုင်ငံကိုပြန်လည်ဖွင့်လှစ်ပြီးလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ဖို့ပြည်내အုပ်ချုပ်ရေးမှုတွေနဲ့အစီအစဉ်တွေကိုတိုင်ပင်ညှိနှိုင်းသွားမယ်လို့ဆိုပါရယ်အမေရိကန်မှာရောဂါကူးစက်သူတသန်းကျော်ရှိပြီးသေဆုံးသူကလည်း6000ကျော်သွားပါပြီတောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုအထူးအထိတ်ကိုရောက်ခဲ့တဲ့ February 29ရက်နေ့ကဆိုရင်နိုင်ငံထဲမှာကူးစက်သူတယောက်မှဒီကနေ့မရှိဘူးလို့တောင်ကိုရီးယားရောဂါထိန်းချုပ်ကာကွယ်ရေး KCDC ကပြောပါတယ်။ဒီကနေ့ရောဂါပိုးကူးစက်နေတယ်လို့အတည်ပြုသူ4ယောက်ဟာလေဆိပ်ကနေတီးကြားခွဲစောင့်ကြည့်ခံရသူတွေကဖြစ်လို့ပြည်တွင်းထဲမှာရောဂါပိုးကူးစက်သူတယောက်မှမရှိဘူးလို့ KCDC ဌာနတာဝန်ရှိသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒီလာတဲ့ကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲအတွင်းယောဂါပိုးကူးဆက်ခဲ့ပုံမရဘူးလို့လည်းသူကပြောပါရတယ်။တချိန်တည်းမှာပဲဒီကနေ့စတင်တဲ့ Golden Week ရက်ရှည်ရုံးပိတ်ရက်အတွက်ကိုရီးယားကအဓိကလေဆိပ်တွေမှာခီးသွွားသူတွေနဲ့စီကားနေပါတယ်။ဂျပန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်မှုတွေကြောင့်နိုင်ငံတော်အရေးပေါ်အခြေအနေထုတ်ပြန်ကြေညာထားတာကိုနောက်ထပ်တစ်လထပ်တိုးသွားမယ့်ပုံရှိပါတယ်။သက်တမ်းတိုးမတိုးဆိုတာကိုမဆုံးဖြတ်ခင်ယောဂါကူးစက်မှုဆိုင်ရာကျွမ်းကျင်သူတွေနဲ့တိုင်ပင်ဆွေးနွေးသွားမှာဖြစ်ပြီးနောက်ဆုံးအချိန်မရောက်ခင်ကြိုတင်ကြေညာမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကလွှတ်တော်အမတ်တွေကိုပြောကြားပါတယ်။တိုကျိုမြို့နဲ့ခရိုင်6ခုအတွက်ဧပြီလ9ရက်နေ့ကထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေဟာရှေ့သတင်းပတ်မှာကုံဆုံးမှာဖြစ်ပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုကြာတာရင်းညအတွက်ရေဒီယိုအသံမှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မစွန်းမြတ်ပါပ
This program has come to you from the Voice of America, Washington.